Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2014 March 5ရက်ဗိုလ်ထုနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00စံတန်ထိလိုင်းနိုမီတာ24.25 32တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါရှင်ကျမခင်ဆိုဝင်ပါယူကရိန်းနိုင်ငံခရိုင်းမီးယားဒေသကတင်းမာမှုတွေကိုငြိမ်းချမ်းစွာအပြေရှားနိုင်ကြဖို့အတွက်အနောက်နိုင်ငံတွေကတွန်းအားပေးနေကြပါတယ်တရုတ်နိုင်ငံကကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာတန်ပေါင်း330သုံးဆွဲမယ်လို့ကြေညာလိုက်ပါတယ်ရှင်ဒီသတင်းတွေအပြင်တခြားထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အတူကြေညာပေးမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာတောင်တရုတ်ပင်လယ်အငင်းပွားနေတာနဲ့ပတ်သက်ပြီးမြန်မာကာကွယ်ရေးစစ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နေပြည်တော်မှာဒီကနေ့သတင်းစာရှင်းလင်းပွဲပြောတာကတော့
ဒေသတွင်းလူတွေဒီပေါ်မှာတပြည်သူလူထုရဲ့အခြေပြုအမြင်နဲ့ဆောင်ရွက်တဲ့တမေဟုတ်ကြမဟုတ်တဲ့လူတွေဆရာအမြင်တွေကိုတက်နိုင်တဲ့ဘက်ကဆောင်ရွက်တော့ဖြစ်ပါတယ်
ဒီအကြောင်းတွေကိုသတင်းတွေပြပြချင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင် ICRC မြစ်ကြီးနားမှာလုပ်ငန်းတိုးချဲ့ဖို့အတွက်ရုံးဝင်ဖွင့်လိုက်တဲ့သတင်းနဲ့အတူကနအမစင်ကနတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းမျက်မှောက်ရေးရာ36နဲ့အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကိုဇော်ဝင်းလှိုင်တို့ကတင်ပြပါလိမ့်မယ်ခင်ဗျာ
။ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကတင်းမာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ကြရေးအတွက်အနောက်နိုင်ငံတွေကတွန်းအားပေးနေကြပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံတာဝန်ရှိသူတွေအကြားအပြန်အလှန်ဆက်သွယ်ကြဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံကတန်ခင်းတမန်ခင်းအခွင့်အလမ်းတွေကိုအဖက်ဖက်ကရှာဖွေကြံစနေကြတဲ့အကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီးဝီလျံဟိတ်ကပြောဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့မှာဒီကနေ့ဗုဒ္ဓဟူးနေ့မနေ့ကကျင်းပတဲ့ဘူဒါပက်စ်သဘောတူညီမှုအစည်းအဝေးပွဲကို American, Ukraine နဲ့ Britain နိုင်ငံသားရေးဝန်ကြီးတွေတက်ရောက်ခဲ့ကြပြီးမြေ Russia နိုင်ငံသားရေးဝန်ကြီးကတော့တက်ရောက်ခြင်းမရှိပါဘူး1990ပြည့်နှစ်တွေအတုန်းက American, Britain နဲ့ Russia နိုင်ငံတို့က Ukraine နိုင်ငံရဲ့ပိုင်နဲ့နယ်မြေအချုပ်အခြာစိုးမိုးမှုကိုထောက်ခံကြဖို့အတွက် Budapest နားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ် Russia နဲ့ Ukraine နိုင်ငံသားရေးဝန်ကြီးတို့ဒီကနေ့ညနေပိုင်းမှာတွေ့ဆုံနိုင်ကြအောင်သူထပ်ပြီးစူးစမ်းအောင်မယ်လို့ Britain နိုင်ငံသားရေးဝန်ကြီး William Hague ကပြောပါတယ်တကယ်လို့တန်တမာရေးကြိုးပမ်းတာမအောင်မြင်ခဲ့ရင်တော့ရုရှားအတွက်တံမိုးကြီးကြီးပေးဆက်ရမယ်အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ Mr. Hague ကထပ်လောင်းပြောဆိုလိုက်ပါတယ်ရုရှားနိုင်ငံအနေနဲ့ Ukraine, Georgia နဲ့ Moldova စတဲ့နိုင်ငံတွေအပေါ်ဝင်ရောက်ဆက်ဖက်ခဲ့တဲ့အစဉ်အလာအတိုင်းရေရှည်ဆက်လုပ်သွားမယ်ဆိုရင်တော့ကျန်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးမှာပုံစံပြောင်းလဲသွားနိုင်ကိုထည့်သွင်းစဉ်းစားနေတယ်လို့လည်းပြောပါတယ်ရုရှားသမ္မတ Vladimir Putin ကတော့ရုရှားနဲ့ Ukraine နဲ့နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအနှောက်အယှက်ဖြစ်စေမယ်နိုင်ငံရေးတင်းမာမှုတွေကိုမလိုလားဘူးလို့ဒီကနေ့ပြောဆိုလိုက်ပါတယ်ရှင
်အမေရိကန်သမ္မတဘာရက်အိုဘားမားကယူကရိန်းနိုင်ငံမှာဖြစ်ပေါ်နေတဲ့တင်းမာမှုအခြေအနေတွေနဲ့ပတ်သက်ပြီးအင်္ဂါနေ့ကပြောကြားရမှာအချုပ်အခြာအာဏာပိုင်ဆိုင်တဲ့လွတ်လပ်တဲ့ပြည်သူတွေဟာသူတို့ဘဝနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တွေကိုသူတို့ကိုယ်တိုင်ချပိုင်ခွင့်ရှိတယ်လို့အခြေခံသဘောတရားအရသူအစိုးရကယုံကြည်ကြောင်းပြောပါတယ်လွတ်တော်ကိုသူတင်သွင်းတဲ့အစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးမိမောင်းထိုးပြတဲ့အနေနဲ့ဝါရှင်တန်မြို့ကအထက်တန်းကြောင်အတွင်ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာသမ္မတအိုဘားမားကအဲ့ဒီလိုထည့်သွင်းပြောဆိုသွားခဲ့တာပါမဟာဗျူဟာမြောက်ပြီးတော့ရုရှားလိုလားသူအများစုနေထိုင်တဲ့ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းခရီးမီးယားကျွန်းဆွယ်အတွင်ကိုရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်လာနေတာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီယူကရိန်းနိုင်ငံမြို့တော် KF4 အင်္ဂါနေ့ကရောက်ရှိသွားတဲ့အချိန်မှာပဲအမေရိကန်ဒေါ်လာတန်1000တန်ဖိုးရှိတဲ့လောင်စွာစွန့်အင်ထောက်ပံ့ငွေယူကရိန်းကိုပေးမဲ့အကြောင်းသမ္မတအိုဘားမားအစိုးရကကြေညာပါတယ်ယူကရိန်းနိုင်ငံအတွင်းပိုင်းအထိရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်လာနိုင်တဲ့ဆိုတဲ့ဆိုရမှုတွေဖြစ်ပေါ်နေတဲ့အတွက်ရုရှားနိုင်ငံကိုစီးပွားရေးရာပိတ်ဆို့ရေးယူမှုတွေလှုံ့ဆော်မှုအတွက်လည်းအမေရိကန်ကစဉ်းစားနေပါတယ်
ယူကရိန်းနဲ့ရုရှားနိုင်ငံအကြားပဋိပက္ခအဆုံးသတ်စီရေးယူရခြင်းနဲ့ငြိမ်းချမ်းရေးထိမ့်မှတ်ဖြစ်ခိုးပြူလေးတွေကိုဘေးမဲ့ပေးလေးတဲကိုလွှတ်ပြီးဆန္ဒထုတ်ဖော်ခဲ့ကြသူလူတစုကိုရုရှားလုံခြုံရေးရဲတွေကဖမ်းဆီးလိုက်ပါတယ်။မော်စကိုမြို့ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့အပြင်ဘက်မှာခွင့်ပြုမိတ်မရပဲမနေ့ကအင်္ဂါနေ့တုန်းကဆန္ဒပြခဲ့ကြတာပါ။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာအများစုနေထိုင်ကြတဲ့ရုရှားနယ်ဝါးတွေကိုအကာအကွယ်ပေးဖို့အတွက်ရုရှားနိုင်ငံမှာအခွင့်အရေးအပြည့်အဝရှိတယ်လို့ရုရှားသမ္မတ ူတင်ကပြောဆိုထားပါတယ်ခရိုင်းမီးယားကျွန်းဆွဲတကြောမှာတွေ့နေရတဲ့လက်နက်ကိုင်းတွေဟာရုရှားစစ်သားတွေမဟုတ်ဘဲဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေသာဖြစ်တယ်လို့မစ္စတာပူတင်ကပြောပါတယ်ခရိုင်းမီးယားဒေသကိုပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားတပ်ဖွဲ့တွေစစ်လွတ်ခဲ့တယ်ဆိုတာမဟုတ်ကြောင်းမစ္စတာပူတင်ကညင်းဆိုပါတယ်ယူကရိန်းတာဝန်ရှိသူတွေကတော့ပြီးခဲ့တဲ့တစ်ပတ်ထဲရုရှားနိုင်ငံကတပ်ဖွဲ့ဝင် 16,000 ခန့်ဟာခရိုင်းမီးယားဒေသတွေကိုတပ်ဖြတ်စစ်လွတ်ထားတယ်လို့ပြောပါတယ်ရှင်
အမေရိကန်သမ္မတဘာရက်အိုဘားမားကကွန်ဂရက်လွှတ်တော်ထံတင်သွင်းမဲ့2015ခုနှစ်အတွက်အစိုးရအဖွဲ့ဘာနာဝင်အသုံးစရအစိုးပြုချက်ထက်မှာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအထောက်အကူပြုဖို့ဆိုတဲ့ခေါင်းစဉ်နဲ့အစိုးပြုရထားချက်လည်းပါဝင်ပါတယ်။အစိုးရအဖွဲ့တစ်ခုလုံးအသုံးစရအထက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID တို့အတွက်အစိုးပြုအသုံးစရကိုလက်ရှိဘန်ဒါနစ်ကတဲ့800ခန့်လုံးတိုးပြီးတော့စုစုပေါင်းအမေရိကန်ဒေါ်လာတန်ပေါင်း1,400ခွင့်ပြုဖို့တင်ပြထားတာဖြစ်ပါတယ်အခုလိုတိုးပြီးတော့တင်ပြထားတဲ့အသုံးစရိတ်ထဲကတစ်စိတ်တစ်ပိုင်းဟာမြန်မာနိုင်ငံကအစိုးရအဖွဲ့အစ်ကိုကူညီထောက်ပံ့မှုဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနအကြီးအကဲအရာရှိတဦးကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ဒါပေမဲ့လည်းဘလို့ခေါင်းစဉ်တွေနဲ့ကူညီမယ်ဆိုတာနဲ့ပတ်သက်လို့တော့ထက်စွန်းပြောဆိုသွားခြင်းမရှိပါဘူး2015ခုနှစ်ဟာမြန်မာနိုင်ငံအတွင်းမှာအထူးရွေးကောက်ပွဲတွေကျင်းပမဲ့အချိန်ဖြစ်ပြီးတော့ရွေးကောက်ပွဲတွေပြည်တဲ့နောက်အစိုးရအသစ်အဖွဲ့ပေါ်ပေါလာပွဲရှိတဲ့အချိန်လေးဖြစ်ပါတယ်အာဖဂန်နစ္စတန်အီရန်နဲ့ပါကစ္စတန်နိုင်ငံတို့အတွေ့ပေးနေတဲ့ဘက်ဆုံကူညီမှုအစီအစဉ်တွေကိုလည်းအခုအစိုးပြုထားတဲ့ရထားချက်ထက်မှာတိတိသာသာလျှော့ပြီးတော့တောင်းဆိုထားပါတယ်လီဗျားနိုင်ငံဘန်ဂါဇီမြို့မှာ2012ခုနှစ်တုန်းကအမေရိကန်တပ်အမတ်တပ်ဖြတ်ခံခဲ့ရတဲ့အဖြစ်နဲ့ရစ်ဆန်းရပြီးတဲ့နောက်ပိုင်းနိုင်ငံခြားမှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်ဒေါ်လာတန်ပေါင်း 4,600 သုံးစွဲဖို့အတွက်လည်းသမ္မတအိုဘားမားကထည့်သွင်းတောင်းဆိုထားပါတယ်
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ24 kHz 1.1 2.3 5မီတာ25 kHz 11965နဲ့5မီတာ32 kHz 6395တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်းရဲ့ဗုဒ္ဓဟူးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်။တရုတ်နိုင်ငံရဲ့စစ်အင်အားတိုးလာတာကိုဒေသရင်းမှာစိုးရိမ်မကင်းဖြစ်နေကြတဲ့အချိန်မှာတရုတ်နိုင်ငံကကာကွယ်ရေးအသုံးစီနောက်ထပ်ကနက်နှလုံးထပ်တိုးလိုက်တဲ့အကြောင်းကြီးညာလိုက်ပါတယ်။တရုတ်စစ်တပ်ရဲ့အစ်မြင့်ဤပညာလက်နက်တွေတပ်ဆင်ဖို့နဲ့တပ်ဖွဲ့ရိခိမိရေးအတွက်ကာကွယ်ရေးအသုံးစီကို12.2%တိုးမြင့်တတ်မှတ်မှာဖြစ်တယ်လို့ဝန်ကြီးချုပ်လီကန်ဂျီယန်ကပြောဆိုလိုက်ပါတယ်။2014ခုနှစ်အတွက်ကာကွယ်ရေးအသုံးစီကိုဒေါ်လာတန်ပေါင်း330မှာဖြစ်ကြောင်းဒီပမာဏဟာအမေရိကန်ကာကွယ်ရေးအသုံးစီရဲ့6ပုံတစ်ပုံသာရှိတယ်လို့ဆိုပါတယ်။ဒေသရင်းမှာတရုတ်ရဲ့စစ်အင်အားအရှိန်အဟုန်မြင့်တိုးလာတဲ့အတွက်အာရှနိုင်ငံတော်များများကစိတ်ပူးနေကြပါတယ်။အဲ့ဒီထဲမှာဂျပန်နိုင်ငံလည်းပါဝင်ပြီးတရုတ်ကဒီလိုကြေညာချက်ထုတ်ပြန်ပြီးချင်းဆိုသလိုပဲစိုးရိမ်မကင်းဖြစ်ရကြောင်းဂျပန်နိုင်ငံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တရုတ်မျိုးသားပြည်သူ့ကွန်ဂရက်ရဲ့နှစ်ပတ်လည်စည်းဝေးကိုဒီကနေ့ဗုဒ္ဓဟူးမနေ့မှာကျင်းပခဲ့ပြီးကာကွယ်ရေးအသုံးစီအပါအဝင်ကြေပြောလာတဲ့တခြားမူဝါဒရေးရာအစီအစဉ်တွေကိုလည်းကြေညာခဲ့ပါတယ်။တရုတ်ဝန်ကြီးချုပ်လီကင်ဂျီယန်က2014ခုနှစ်အတွက်တရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းကိုမနှစ်ကရည်မှန်းချက်အတိုင်းမပြောင်းလဲပဲ9.5%နှုန်းဝန်းကျင်တိုးတက်ဖို့ပြတ်မှတ်ထားတယ်လို့ပြောဆိုလိုက်ပါတယ်ရှင်။
ဂျပန်နဲ့တောင်ကိုရီးယားအကြားကတင်းမာနေတဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်လုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ဒီနိုင်ငံရဲ့ဆက်ဆံရေးတင်းမာနေမှုကအာရှတိုက်လူညုံရေးမဟာမိတ်အဖွဲ့ကိုထိခိုက်စေနိုင်တယ်လို့အမေရိကန်ဘက်ကဆိုရင်လည်းအတွက်အခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ခက်ခဲပြီးသမိုင်းနဲ့ချီတီးရှိနေတဲ့ပြည်ပခန့်တွေကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာနိုင်ငံစလုံးကစင်ကြင်တုံတရားနဲ့ထင်းထင်းသင်းသင်းကင်တွယ်ဖြစ်ရှင်းကြဖို့အရှိအာရှဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဒန်နီရက်ဆယ်ကပြောလိုက်တာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့နေချက်ဝါဒဆန်တဲ့ယက်တီချက်လို့တောင်ကိုရီးယားဘက်ကယူဆထားတဲ့ယက်တီချက်ကြောင့်အမေရိကန်ရဲ့မဟာမိတ်နိုင်ငံအကြားဆက်ဆံရေးတွေတင်းမာလာနေကြတာပါမြောက်ကိုရီးယားနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်အပြင်တခြားဒေသတွေမတိကျမရေရာမှုတွေနဲ့နိုင်ငံစလုံးအတူရင်ဆိုင်နေရတယ်လို့လည်းဒန်နီရက်ဆယ်ကပြောပါတယ်
မြောက်ကိုရီးယားကရန်စတဲ့အနေနဲ့တာတိုပစ်မစ်ဆိုင်းဒုံးလက်နက်တွေစမ်းသပ်ခဲ့ပြီးတဲ့နောက်ပိုင်းတာဝေးပစ်ဒါမှမဟုတ်နျူကလ িয়ার လက်နက်တွေစမ်းသပ်နိုင်မွေးရှိရလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကဒီကနေ့သတိပေးလိုက်ပါတယ်မြောက်ကိုရီးယားကတာဝေးပစ်ဒါမှမဟုတ်နျူကလ িয়ার လက်နက်စမ်းသပ်နိုင်မွေးရှိရဆိုတာကိုလျှစ်လျူရှုမထားနိုင်ပေတောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကိုတက်လှမ်းထားတဲ့အကြောင်းကာကွယ်ရေးဝန်ကြီးကင်ကွမ်ဂျင်းကလွှတ်တော်ကော်မတီတစ်ယောက်ကိုတင်ပြလိုက်တာပါမြောက်ကိုရီးယားကပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအရှိပဲပင်လယ်ပြင်မှာတာတိုပစ်မစ်ဆိုင်းဒုံးလက်နက်ဆက်တစ်ခုနဲ့တခြားလက်နက်တွေကိုပစ်လွတ်ခဲ့ပါတယ် ဒီစမ်းသပ်မှုဟာအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်တာကိုတုံ့ပြန်တဲ့သဘောတရားတည်းလို့ယူဆရပါတယ်။မြောက်ကိုရီးယားစစ်တပ်ပြောခွင့်ရသူကတော့ဒီစမ်းသပ်မှုဟာကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့အတွက်ပုံမှန်လိုရိုးလှုပ်ရှားဖြစ်တာကြောင့်တရားဝင်တဲ့အကြောင်းဒေသရင်းတင်းမာမှုတိုးလာနိုင်တယ်ဆိုတာမဟုတ်ကြောင်းညှင်းဆိုလိုက်ပါတယ်။တကယ်လို့တရင်လွန်ဖြစ်လာမယ်ဆိုရင်တော့သူတို့ရဲ့ rocket ဒုံးလေးနဲ့တွေဟာခုခံဖို့တသက်သာအသုံးပြုတော့မှာမဟုတ်ဘူးလို့လည်းမြောက်ကိုရီးယားစစ်တပ်ပြောခွင့်ရသူကသတိပေးလိုက်ပါတယ်ရှင်။
အိန္ဒိယနိုင်ငံမှာအတုလိုက်ခွဲပြုတ်လုံမဲ့လွတ်တော်ရွက်ောက်ပွဲတွေကိုအပီလာတွင်းချင်းပတ်သွားမှာဖြစ်ပါတယ်။လက်တလောကောက်ယူထားတဲ့လူလူစစ်တမ်းတွေအရာကတော့ဟင်ဒူအမျိုးသားရေးဝါဒီအုပ်စုတွေကကာလအတန်ကြာအာဏာရထားခဲ့တဲ့ကွန်ဂရက်စ်ပါတီကိုအနိုင်ရလိမ့်မယ်လို့ဖော်ပြနေပါတယ်။အခုကျင်းပမဲ့ရွက်ောက်ပွဲအတွက်မဲပေးခွင့်ရှိသူ114တန်းစီရင်ပေးထားတယ်လို့ရွက်ောက်ပွဲကော်မရှင်နာ VS စမ်ပတ်ကဒီကနေ့ပြောကြားလိုက်တဲ့အတွက်ဒါဟာကမ္ဘာမှာလူအများဆုံးမဲပေးတဲ့ရွက်ောက်ပွဲဖြစ်သွားနိုင်ပါတယ်။ရွက်ောက်ပွဲကိုဘလို့အတုလိုက်ခွဲပြုတ်လို့သွားမယ်ဆိုတာနဲ့ပတ်သက်ပြီးဒီနေ့တင်ဆက်ရှင်လေးမပြုတ်ပြီးပြောကြားခဲ့တာဖြစ်ပါတယ်။
ထိုက်တန်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြခဲ့ကြတာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့အခုထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲသွားရောက်နားဆင်နေပါတယ်အခုတော့သတင်းပိပုချက်တစ်ပုဒ်ကိုနားဆင်ရပါမယ်တောင်တရုတ်ပင်လယ်ပြင်ရေပိုင်တဲ့အငင်းပွားမှုတွေမှာတက်ဆိုင်ရာနိုင်ငံအချင်းချင်းကြားမှာသာဖြေရှင်းရမယ်လို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်တရုတ်နိုင်ငံနဲ့ဖြစ်နေတဲ့ရေပိုင်နဲ့အငင်းပွားမှုမှာအာဆီယံအဖွဲ့အနေနဲ့ဝင်ရောက်ဖြေရှင်းပေးဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလိုလားနေပါတယ်ဒါနဲ့ပတ်သက်လို့တော့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပထမဦးဆုံးသတင်းစာရှင်းလင်းပွဲပြုလုပ်ရာနေပြီးတော့တင်ကဟဟိုတယ်ကိုရောက်နေတဲ့ကိုသားညွန့်ဦးကအခုလိုသတင်းပေးပို့ပါတယ်
ဆက်တဲ့ချိန်မြောက်အာဆီယံကာကွယ်ဦးစီးချုပ်များရဲ့အလွတ်တဘောဆွေးနွေးပွဲပြီးအခြားအာဆီယံကာကွယ်ဦးစီးချုပ်တွေနဲ့အတူလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီအာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ပူးတွဲကြေညာချက်ကိုဖတ်ပြတယ်လို့ပဲမြန်မာစစ်တပ်ရဲ့သဘောထားယက်တီမှုတွေကိုလည်းတစုံတစပြောသွားပါတယ်။တောင်တုပ်ပင်လယ်ပြင်ကိစ္စဟာဒေသတွင်းလူညုံရေးအတွက်အရေးကြီးတာမဟုတ်လို့ဒါကိုအလင်းအမြန်ဖြည့်ရှင်းဖို့လိုတဲ့ဆိုပြီးတော့အာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ပူးတွဲသဘောထားကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုဖတ်ပြပါတယ်
ကျရုပ်ပင်လေအရေးနဲ့ပတ်သက်၍ဆောင်ရွက်ရမည့်နီလန် Code of Conduct ကအချင်းစောတွင်စွာအဆုံးတန်နိုင်ခြင်းသည်ဒေသမိတည်ငြိမ်ရေးနှင့်ပင်လယ်ပြင်လူကြုံရေးအတွက်မရှိမဖြစ်လိုပါကြောင်းမိမိတို့မှထပ်လောင်းအတည်ပြုပါသည
်အရှိတော်အရှဒေသတွင်လူကြုံရေးအခြေအနေဟာအတော်တန်တည်ငြိမ်မှုရှိနေချိန်မှာပဲအခုဒီဖြစ်လာတဲ့လူကြုံရေးချင်းချောက်မှုတွေဟာဒေသတွင်အေးချမ်းမှုနဲ့တည်ငြိမ်မှုကိုစိန်ခေါ်နေရဆိုပြီးတော့အာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်အာဆီယံတက်မတော်အခမ်းအနားမှာပေါင်းဆက်ညှိနှိုင်းခြင်းနဲ့ပူးပေါင်းဆောင်ရွက်ခြင်းသဘောတရားတွေရှိတာမို့လို့တောင်တရုတ်ပင်လယ်ပြင်ကိစ္စမှာပူးပေါင်းဆောင်ရွက်ဖို့သဘောထားရှိတယ်လို့တော့ဒီအာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ဗူဒဲထုတ်ပြန်မှုမှာပါရှိပါတယ်။တောင်တရုတ်ပင်လယ်ပြင်မှာဒီတရုတ်နဲ့အာဆီယံဖွဲ့ဝင်ဖြစ်ကြတဲ့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်း၊အင်ဒိုနီးရှားနိုင်ငံတို့အကြားပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့နေရာမှာအာဆီယံနိုင်ငံတွေဘက်ကဒီတရုတ်နဲ့ရှင်းတဲ့အခါမှာတနိုင်ငံချင်းထက်အာဆီယံကနေပြီးတော့ရပ်တည်ကန့်တွယ်ဖို့သူတို့ကလိုလားကြတာပါ။ဒါပေမဲ့လို့မြန်မာတပ်မတော်အနေနဲ့ယက်တီမှုမှာတော့တောင်တရုတ်ပင်လယ်ပြင်ကိစ္စမှာပြိပခဖြစ်ကြတဲ့နိုင်ငံချင်းဖြည့်ရှင်းရမယ်ဆိုတဲ့ယက်တီချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောသွားပါတယ
်။တောင်တရုတ်ပင်လယ်တွင်ကိစ္စရုံးနဲ့ပတ်သက်ပြီးတော့ဒီလိုထုတ်လို့နေတဲ့အချက်မှတ်ချက်ကအာဆီယံနဲ့တရုတ်တစ်ဖက်စလုံးတွေအလိုအရေးပါတယ်လို့ကျွန်တော်ရှုမြင်ပါတယ်။တခြားနိုင်ငံတွေကကုလသမဂ္ဂပင်လယ်ပြင်ဥပဒေဆိုင်ရာကွန်ဗင်းရှင်းအပအဝင်ပြည်ပဆိုင်ရာဥပဒေများနဲ့ညီအငြင်းပွားမှုတွေကိုညီညာစွာဖြည့်ရှင်းသွားဖို့ကြည့်ကဘူပြူတာကိုပြူစုပါလေလို့ကျွန်တော်ထုတ်ပြန်ခဲ့ပါဒီမနက်မှာနေနဲ့တက်ဆိုင်ရနိုင်ငံများလက်ခံနိုင်တဲ့ချစ်ချစ်ရင်းနှီးစွာဖြေရှာမှုနဲ့ဒေသတွင်းရင်းချရေးနဲ့တည်ငြိမ်ရေးမြင့်တင်ဖို့တဲ့ကြိုးပမ်းမှုတွေကိုအမြဲတမ်းထောက်ခံအားပေးမယ်ဆိုပြီးကျွန်တော်ပြောခဲ့ပါတယ်နော်အငင်းပွားနေတဲ့ဒေသတွင်းရင်းချရေးနဲ့တည်ငြိမ်မှုတွေကိုမြင့်တင်မယ်ဒီဒီရင်းချရေးအတွက်ကြိုးစားကြိုးပမ်းမှုဆိုကျွန်တော်အားပေးသွားမှာဖြစ်ပါတယ်ဒေါက်တော့ပင်တဲ့အတွက်မှာအငင်းပွားနေတဲ့ကိစ္စရများဟာနိုင်ငံကြားဒါမှမဟုတ်ရှင်အငင်းပွားမှုဖြစ်နေတဲ့နိုင်ငံများကြားမှာဒါရင်းများစွာဖြည့်ရှင်းရမယ့်ကိစ္စတွေဖြစ်ပါလေလို့ကျွန်တော်တို့ဒီမှာတတ်မှတ်တော့တဘောတာထုတ်ပြန်တာဖြစ်ပါတယ်
အခုပြုလုပ်တဲ့17ချိန်မြောက်အာဆီယံကာကွယ်ဦးစီးချုပ်တွေရဲ့အလွတ်တဘောအစည်းအဝေးတွင်းမှာတော့တမိယိုးကျလူညုံရေးကိစ္စတွေအပြင်တဘောဘီဒုက္ခတွေအကြမ်းဖက်မှုတွေနောက်ပင်လယ်ပြင်လူညုံရေးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကူးစက်ရောဂါတွေအစားအစာနဲ့စွမ်းအင်လုံခြုံမှု human security cyber ရာဇဝတ်မှုတွေနောက်ရာသီဥတုဖောက်ပြန်မှုကမ္ဘာကြီးပူနွေးလာမှုစတဲ့ဒီတမိယိုးကျမဟုတ်တဲ့လူညုံရေးချင်းချောက်မှုကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ် ဒီကဏ္ဍတွေမှာလည်းအာဆီယံစစ်တပ်တွေအကြားမှာသတင်းဖလှယ်တာစွမ်းရည်တိစောက်တာနဲ့ပူးတွဲလေ့ကျင့်မှုတွေကိုဆောင်ရွက်သွားမယ်ဆိုပြီးတော့သဘောတူခဲ့ကြပါတယ်။ဒါဟာပြည်သူလူထုကိုအခြေပြုတဲ့အမြင်နဲ့ဆောင်ရွက်မှာဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောသွားပါတယ
်။ဒါကြောင့်တမတော်အနေနဲ့ခုနပြောတဲ့တင်ပြပါနေပေဒီကနေအမျိုးသားလူမျိုးရေးဒေသတွင်းလူမျိုးရေးဒီပေါ်မှာပြည်သူလူထုရဲ့အခြေပြုအမြင်နဲ့ဆောင်ရွက်တဲ့တမေယိုးချမှုတဲ့လူမျိုးရေးဆိုင်အမြင်တွေကိုတက်နိုင်တဲ့ဘက်ကဆောင်ရွက်တော့ကိုဖြစ်ပါတယ်။နိုင်ငံတော်ကာကွယ်တဲ့လူမျိုးရေးဆိုရမှာပြည်သူလူထုပေါင်းရင်ဆောင်ရွက်မှုအားလည်းအရေးကြီးဆုံးဖြစ်ပါတယ်လို့ကျွန်တော်ပြောလို့ရတယ်။ပြည်သူလူထုရဲ့အခြေပြုတဲ့လူမျိုးရေးဆိုင်ရာကိစ္စအတွေနဲ့ပတ်သက်ပြီးတော့အရေးပါတဲ့အကြောင်းကိုကျွန်တော်ဒီအစည်းအဝေးမှာအပြီးပေါင်းထုတ်ပြီးကျွန်တော်ပြခဲ့ပါတယ်
။ဒါ့အပြင်2015ခုနှစ်မှာတော့ဒီမလက္ကာရေလက်ကြားမှာပြည်လဲပြည်လူမျိုးရေးလေ့ကျင့်ခန်းလို့တောဖို့ကိစ္စကိုလည်းအာဆီယံကာကွယ်ဦးစီးချုပ်တွေကြားသဘောတူခဲ့ကြပါတယ်။နိုင်ငံကညီညာရေးကိစ္စနဲ့ပတ်သက်လို့တော့မြန်မာစစ်တပ်အနေနဲ့ဒီကုလသမဂ္ဂညီညာရေးထိန်းတက်တွေမှာပူးပေါင်းပါဝင်ဆောင်ရွက်သွားလိုတယ်လို့လည်းပြောသွားပါတယ်
။ကုလသမဂ္ဂညီညာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မြန်မာတပ်မတော်ပါဝင်ခဲ့တာရှိပါတယ်။တိုးတိုးအကြောင်းမျိုးကြောင့်မပါခင်မပါဝင်နိုင်ခဲ့တာဒါအခုချိန်ကြီးဖြစ်ပါတယ်။တိုးတိုးလည်းပဲပြီးခဲ့တဲ့2017ခုနှစ်အစပြီးတော့မြန်မာနိုင်ငံကဒီကုလသမဂ္ဂညီညာရေးလုံခြုံရေးတာဝန်နဲ့ပတ်သက်ပြီးတော့ဝင်ရောက်ဆောင်ရွက်နိုင်ဖို့အတွက်ကမ်းလှမ်းမှုတွေရှိခဲ့ပါတယ်။ကျွန်တော်တို့လည်းလိုအပ်တဲ့ကျင့်ပင်ဆင်ဆောင်မှုတွေကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီလိုလိုနေတော့ပေါင်းပေါင်းဆောင်မှုမရှိသေးပေမဲ့ community observer နည်းနည်းပေါင်းဆောင်ဖို့ဒါမနေ့ကကျွန်တော်လုပ်ခဲ့ပြီးမှအားကြောင့်မျိုးကြောင့်ပြင်ဆင်ခဲ့ရတာရှိပါတယ်။အနာဂတ်မှာတော့ကျွန်တော်တို့ဒီပြည်ဆိုင်တပ်မတော်သားတွေနဲ့တပ်မတော်သားတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်။အခါကဏ္ဍတိတ်ကိုရောက်ရှိလာနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ကျွန်တော်တို့လည်းဒီလူကန်းဆောင်ရွက်နေဖို့အတွက်အဆောင်မုံမယ်ကုလသမဂ္ဂအနေနဲ့ဒီအာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်မှုတွေပြုလုပ်နေကြအောင်ကျွန်တော်ပြောလိုပါတယ်။
အခုဒီအာဆီယံကာကွယ်ဦးစီးချုပ်အဆင့်အစည်းအဝေးမတိုင်ခင်မှာတော့အာဆီယံတက်မတော်ထောင်လှမ်းရေးချုပ်များအစည်းအဝေးနဲ့အာဆီယံတက်မတော်စစ်စီရင်မှုချုပ်များအစည်းအဝေးကိုကြိုတင်ပြင်ဆင်မှုအနေနဲ့နေပြီးတော့မှပဲကျင်းပခဲ့ကြတော့ပါမြန်မာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အခုသတင်းတောက်တွေနဲ့တွေ့ဆုံမှုဟာဒါဟာပထမဆုံးအကြိမ်ဖြစ်တော်မူလို့သတင်းသမားအတော်များများကစိတ်ဝင်စားကြပြီးမယ်မိဂုံးနေကိုတော့ဒီနိုင်ငံပိုင်နဲ့စစ်တပ်ပိုင်သတင်းမီဒီယာတွေကပဲမေးမြန်းခွင့်ရခဲ့ကြပါတယ်ခင်ဗျာ
နေပြည်တော်သတင်းစာရှင်းလင်းပွဲကနေကိုသားညွန့်ဟုသတင်းပေးပို့ခဲ့တာပါအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနကချီးမြှင့်တဲ့အမျိုးသမီးတတိရှင်စုအကြောင်းမပြောပြခင်မှာအခုတော့ ICRC အကြောင်းတင်ပြခြင်းပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေပုံမိုးလှုပ်ဆောင်နိုင်ဖို့အတွက် ICRC နိုင်ငံတကာချက်ချင်းဒီကော်မတီကကချင်ပြည်နယ်မြစ်ကြီးနားမြို့မှာရုံးွယ်အစ်တစ်ခုထပ်မံဖွင့်လှစ်တော်မှာဖြစ်ပါတယ်သူတို့အနေနဲ့အခုအချိန်ထိမြန်မာနိုင်ငံအတွင်းမှာအကန့်အသတ်မရှိလွတ်လပ်စွာသွားလာလှုပ်ဆောင်နိုင်တယ်လို့ICRC ပြောခွင့်ရပုဂ္ဂိုလ်မိုက်ကယ်အိုဘရိုင်ကပြောဆိုပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပါမယ
်ဟုတ်ကဲ့ပါ ICRC အနေနဲ့ကချင်ပြည်နယ်အတွင်းလွန်ခဲ့တဲ့တနှစ်နီးပါးလောက်ခရဲကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုလှုပ်ဆောင်နေခဲ့တာဖြစ်ပေမဲ့အခုမှတရားဝင်ရုံးခန်းဖွင့်ခွင့်ရရှိတာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တိုက်ပွဲတွေရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့မိုင်းထိပ်ပြီးကိုလက်အင်ကမတန်ဆွမ်းဖြစ်နေသူတွေကိုကူညီပေးနိုင်ဖို့အတွက်အခုလိုမြစ်ကျင်းနာရုံကိုဖွင့်ဖို့ဖြစ်လာတာလို့ ICRC အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Michael O'Brien က VOA ကိုပြောပါတယ
် There are a number of people who are disabled as a result of mine injuries in Kachin and we started running an outreach program to try and capture those people to
Kachin Mine အတွင်းမိုင်းမီပီကူလက်ရင်ကမတန်ဆွမ်းဖြစ်နေတဲ့သူတွေအများအပြားရှိပါတယ်သူတို့အရိုးအစစ်တွေပြန်လည်တန်မာလာရေးအတွက်ကျွန်တော်တို့အထောက်အကူပြုလုပ်ငန်းလှုပ်ဆောင်နေပြီးသားပါဒါပေမဲ့အဲ့ဒီမှာရုံွယ်သီးသန့်ဖွင့်ပြီးကူညီပေးတာကပိုပြီးထိရောက်မှုရှိမယ်လို့ထင်တဲ့အတွက်မြကြီးနာဆေးရုံနဲ့ဘူးတွဲပြီးအခုဒါကိုလှုပ်ဆောင်နေတာပ
ါအခုလိုရုံွယ်အသစ်ဖွင့်လိုက်ခြင်းအပြင်ကချင်ပြည်နယ်အတွင်းကကိုအင်ကမတန်ဆွမ်းသူတွေအနေနဲ့ ICRC ကဆောင်ရွက်တဲ့ကိုကာယပြန်လည်တန်ဆွမ်းရေးအစီအစဉ်တွေကိုပိုပြီးတော့လက်လန်းမီလာနိုင်မှာဖြစ်တယ်လို့ဆိုပါတယ် ICRC ကအခုလိုရုံွယ်အသစ်ဖွင့်လိုက်တာဟာမြန်မာနိုင်ငံအတွင်းမှာကျမကြီးဆောင်ရွက်မှုလုပ်ငန်းတွေလှုပ်ဆောင်နေတဲ့MSF နေစီမထဆရာဝန်များအဖွဲ့အနေနဲ့သူတို့ရဲ့လုပ်ငန်းတချို့ရပ်တန့်ထားလိုက်ရတဲ့အခြေအနေလဲတိုက်ဆိုင်နေတာဖြစ်ပါတယ်။ ICRC အနေနဲ့တော့သူတို့လုပ်ငန်းတွေကိုမြန်မာနိုင်ငံကြက်ချင်ဒီအဖွဲ့အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တိုင်ပင်လှုပ်ဆောင်နေတဲ့အတွက်လွန်ခဲ့တဲ့နှစ်တွေကတည်းလုပ်ငန်းတွေပုံမတိုးချဲ့လှုပ်ဆောင်လာနိုင်ပြီးမြန်မာနိုင်ငံအတွင်းမှာ6ခုမြောက်ရုံးခွဲကိုဖွင့်လှစ်နိုင်ခြင်းလဲဖြစ်ပါတယ်။
Like every other organization working in Myanmar and as is the case in most countries in the world we share our ideas with the authorities who
မြန်မာနိုင်ငံအတွင်းမှာဝင်ရောက်လှုပ်ဆောင်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေနီးတူမြန်မာအာဏာပိုင်တွေနဲ့အကြမ်းဉာဏ်တွေပလဲပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်အာဏာပိုင်တွေဘက်ကလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေမှာကျွန်တော်တို့နဲ့ပြန်လည်ပူးပေါင်းဆောင်ရွက်တာတွေဗဟုအဆင့်ရောပြည်နယ်တိုင်းအဆင့်မှာပါရှိနေပါတယ်
မြန်မာနိုင်ငံအတွင်းမှာ1986ခုနှစ်ခရဲကအခြေစိုက်ရုံးဖွင့်လှစ်ထားခဲ့တဲ့ ICRC အဖွဲ့အနေနဲ့တခြားရန်ကုန်မန္တလေးဖအံ စစ်တွေနဲ့မြောက်ဦးမြို့တွေမှာလည်းရုံးခွဲတွေဖွင့်လှစ်ထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းပြောင်းလဲမှုတွေလှုပ်ဆောင်လာပြီးတဲ့နောက်ပိုင်းသူတို့အနေနဲ့တခြားဒေသတွေကိုပါပုံမိုတွားရောက်ခွင့်ရရှိလာတာနဲ့အညီလုပ်ငန်းတွေလည်းတိုးချဲ့လှုပ်ဆောင်လာနေတာမှာ NCRC ရဲ့ဒီနှစ်အတွက်လုပ်ငန်းလည်ပတ်ဖို့ဘတ်ဂျက်ဟာအမေရိကန်ဒေါ်လာ24သန်းရှိတယ်လို့ Michael O'Brien ကပြောပါတယ်။ဒါဟာမနစ်ကအသုံးစိတ်တဲ့စာရင်လေးစရာခိုင်လုံးမြင့်တက်လာတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှန်ရဲ့တင်ပြချက်ပါခင်ဗျာ။အခုတော့ချင်းတိုင်းသားပါတီတွေအချင်းတွေကြည့်ရအောင်ပါ။ချင်းပြည်နယ်ကိုကိုစားပြုထားတဲ့ချင်းပါတီတွေဟာ2015ရွေးကောက်ပွဲပြီးတဲ့အထိပါတီတွေပူးပေါင်းဖို့အစီအစဉ်မရှိဘူးလို့တရားဝင်ပြောဆိုကြပါတယ်။ဒါပေမဲ့နောက်နှစ်ကျင်းပမယ့်ရွေးကောက်ပွဲဝင်ရမှာတော့ချင်းပါတီအချင်းချင်းကြားကြိုတင်ညှိနှိုင်းမှုတွေလုပ်သွားမယ်လို့သိရပါတယ်။အကြောင်းစုံကို VOA သတင်းတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်ကိုကိုစားပြုထားတဲ့ချင်းတွတ်တဲ့ရေးပါတီ CPP ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ဇိုမီနေရှင်နယ်ကွန်ဂရက်ပါတီနဲ့တိုင်းရင်းသားလူမျိုးစုများတွတ်တဲ့ရေးပါတီ ENDP တို့ဟာ2015ရွေးကောက်ပွဲပြီးတဲ့အထိပါတီတွေပူးပေါင်းရင်လှုပ်ဆောင်မှုမရှိသေးဘူးလို့ချင်းတွတ်တဲ့ရေးပါတီရဲ့တွဲဖက်တွဲမှုနှစ်ဖြစ်တဲ့ဦးစောမြကVOA ကိုပြောပါတယ
်။ပေါ့ဖို့စကားပြောတဲ့နှစ်ပါတီကပါတီကိုဖျက်သိမ်းပြီးတော့ပါတီအတိတ်သွားဖို့ဆိုတဲ့နေမှာဒီနေ့ပါတီဖျက်သိမ်းမှုဒီနေ့အခက်အခဲဖြစ်သွားတယ်။ဖြစ်သွားတယ်ဆိုတော့တစ်ဖက်ပါတီကလည်းသူ့ပါတီနာမည်ပြောင်းပြီးတော့ဆက်သွားနေပြီဆိုတော့လေဒီ2015အတိုင်းမှာတော့ကျွန်တော်တိတ်ပေါင်းဖို့ပြန်လဲလို့မရဘူးဒါပေမဲ့ပေါင်းဖို့ဆိုတာကတော့ဒါအင်မီတန်ကောင်းတဲ့ idea ဆိုတော့ဒီလမ်းကြောင်းပေါ်မှာတော့ရှိနေမှာပဲ
အစောပိုင်းကာလတွေတုန်းကတော့ချင်းပြည်နယ်ကိုကိုစားပြုထားတဲ့ချင်းမျိုးသားပါတီနဲ့ချင်းတွတ်တဲ့ပါတီတို့ဟာပူးပေါင်းမှုစီစဉ်ရှိခဲ့ပေမဲ့ချင်းမျိုးသားပါတီဟာမကြသေးခင်ကပဲချင်းမျိုးသားဒီမိုကရက်တစ်ပါတီအဖြစ်နဲ့အမည်ပြောင်းပြီးတဲ့နောက်ပိုင်းမှာတော့တတလောချင်းပါတီရဲ့ကြာပူးပေါင်းမှုအခြေအနေမရှိဘူးလို့ဦးစောမြကပြောပါတယ်ချင်းပါတီတွေအနေနဲ့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်တိုင်တဲ့နေရာမှာအချို့မဲဆန္ဒနယ်တွေမှာထိတိုက်တွစ်ဆုံနေတဲ့အနေအထားရှိတာကြောင့်လေးပါတီအကြမဟာမိတ်ဖွဲ့ပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်တွေအတွက်ကြိုတင်ညှိနှိုင်းမှုတွေလှုပ်ဆောင်ပြီးတော့ရွေးကောက်ပွဲဝင်ဖို့ရှိတယ်လို့လည်းဦးစောမြကပြောပါတယ်
။ဒီလေးပါတီအနေနဲ့တချို့နေရာတွေမှာတော့ထိတိုက်တွေ့ကောင်းတွေ့နိုင်တယ်။တချို့နေရာမှာတော့တွေ့မှာမဟုတ်ဘူး။တချို့နေရာမှာတော့အလိုက်ရင်လှုပ်လို့ရနိုင်တယ်။ဆိုလိုတာကကျွန်တော်တို့စီမှာဒီတမျိုးနေနဲ့တမျိုးနေသူ့ရဲ့ဟိုယူဆပုံချင်းကမတူဘူး။
ဟုတ်ကဲ့
ဆိုတော့တချို့မြို့နေမှာကြတော့ထိတ်တက်တွေ့ကုန်ပြေနိုင်တယ
်ဟုတ်ကဲ့
တချို့မြို့နေမှာကြတော့တွေ့မှာမဟုတ်ဘူးတွေ့မှာမဟုတ်ဆိုတာသူတို့အလိုင်းရင်းလုံးလို့ရနိုင်တယ်ရနိုင်တော့လုံးမှာပဲလေရွေးကောက်ပွဲမှာကြတော့
ချင်းတို့တဲ့ရေးပါတီအနေနဲ့2010ရွေးကောက်ပွဲမှာတုန်းကချင်းပြည်နယ်ကမြို့နယ်၉ခုမှာဝင်ရောက်ရှင်ပြိုင်ခဲ့တယ်လို့2015ရွေးကောက်ပွဲမှာလည်းအဲ့ဒီတုန်းကရှင်ပြိုင်ခဲ့တဲ့မြို့နယ်၉ခုလုံးမှာဝင်ရောက်ရှင်ပြိုင်မှုရှိတယ်လို့သူကပြောပါတယ်ချင်းခြေဆိုင်ပါတီတစ်ခုဖြစ်တဲ့တိုင်းရင်းသားလူမျိုးစုများတိုးတက်ရေးပါတီ ENDP ကလည်း2015ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တဲ့အခါမှာကျန်တဲ့ချင်းပါတီတွေလိုပဲမဟာမိတ်ပုံစံနဲ့ရွေးကောက်ပွဲဝင်သွားမှာဖြစ်တယ်လို့ပါတီရဲ့ထရီတွင်းမှုဖြစ်တဲ့ဦးစံလက်မန်ကပြောပါတယ
်ပါတီခေါင်းဆောင်တွေတွေ့တဲ့ခါကျတော့ပြောတာလို့ရှိတယ်အခုပေါ်မှာရွေးကောက်ပွဲမဟာမိတ်ဖြစ်ရွေးကောက်ပွဲဝင်ဖို့သူပြန်နေမှာကူမပြန်ကူပဲနေမှာသူပြန်ဆိုတော့အပြည့်ယူလုပ်နိုင်မယ်ဆိုရင်တော့အဲ့ဒါလည်းတော့ခက်တဲ့အပိုင်းမှာရှိတယ်ဒါမှအဲ့လိုမျိုးတော့သူတို့လည်းပြောတယ်ကျွန်တော်တို့လည်းပြောတယ်အဲ့တော့ကျွန်တော်ပါတီစရဲအဲ့ဒါကိစ္စလေးပြောရမယ်ပါတီနဲ့လာခံမှာတူပြောတော့မရှိသေးဘူးနည်းနည်းဆွနေတဲ့တည်းဆိုတော့
နိုင်သားလူမျိုးများတိုးတက်ရေးပါတီကတော့2015ရွေးကောက်ပွဲမှာချင်းပြည်နယ်မြို့နယ်၃ခုဖြစ်တဲ့မတူပီပလက်ဝနဲ့တိုင်းငင်းမြို့နယ်တွေမှာဝင်ရောက်ရှင်ပြိုင်မှုအကြမ်းမြင့်ရထားပြီးတော့ဒီလ24ရက်နဲ့25ရက်နေ့တွေမှာကျင်းပမဲ့ပါတီညီလာခံပြည်ရင်တော်ဘယ်မဲဆန္ဒနယ်တွေမှာရွေးကောက်ပွဲဝင်မယ်ဆိုတာဆုံးဖြတ်မှာဖြစ်တယ်လို့သူကပြောပါတယ်။လက်ရှိချိန်မှာတော့ချင်းပြည်နယ်ကိုကိုစားပြုထားတဲ့ပါတီ၄ခုတည်းကပါတီနှစ်ခုဖြစ်တဲ့ချင်းတို့တဲ့ရေးပါတီကပြောင်းလွတ်တော်မှာကိုယ်စားလှယ6ဦးချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကပြောင်းလွတ်တော်မှာကိုယ်စားလှယ4ဦးစီအသီးသီးရှိနေကြတာပါခင်ဗျာ။
တော်ရရှိမြတ်ခင်တချိန်ကမြမနိုင်ငံကိုနေကျသမားတွေသိမ့်ပိုက်ခဲ့တာဟာမြမသင်္ဟန်ဇာတာကိုသူတို့လိုချင်တက်မဲ့လို့ဖြစ်ပါတယ်လောလောဆယ်မှာလည်းဒီတဘာဝသင်္ဟန်ဇာတာကိုဖော်ထုတ်လုတ်ကင်လာတဲ့အတွက်တမန်ပြည်သူတွေရဲ့နစ်နာမှုမကျေနပ်မှုတွေသာပိုချနေရပါတယ်ဆိုတော့ကတဘာဝသင်္ဟန်ဇာတာကြွယ်ဝခြင်းဒီမြမနိုင်ငံအတွက်ဆုလက်တပါဟုတ်ပါရဲ့လားကျင်းစာသိမှုများဖြစ်နေလေသလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြတ်ခင်ပါဝင်ဆွေးနွေးလို့ရသောရာရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နှံ့ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ်ကတော့2023255992ဖြစ်ပါတယ်။ email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလို့ရအကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့ဖို့နှံ့ကြပါရစေ။ဒါပါဝင်ဆွေးနွေးရဖို့ဖြစ်တော့ပါတယ်။
လာမယ့်စနေညတိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ခုတခါတော့နိုင်ငံတကာသတင်းလွှာတပုတ်နားဆင်ရပါမယ်။ကမ္ဘာတဝန်းကအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဂုဏ်ပြုချီးမြှင့်တဲ့ Women of Courage အမျိုးသမီးတတိရှင်ဆုလက်ခံရရှိသူတွေဟာကမ္ဘာတဝန်းကလူမှုရေးတက်ကြွလှုပ်ရှားသူတွေအတွက်လေးစားအားကျအထူးယူစရာဖြစ်ပါတယ်လို့အမေရိကန်သမ္မတကရောမီရှဲလ်အိုဘားမားကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံရေးဝန်ထမ်းအရအမျိုးသမီးတတိရှင်ဆုပေးပွဲအခမ်းအနားအကြောင်းကိုတော့နိုင်ငံရေးဌာန VOA သတင်းတော့ Scott Stamp ကသတင်းပေးပို့ထားတာကိုမက်ခင်ဖြူတွေးကပြောပြပါမယ်
။တာဂျီကစ္စတန်နိုင်ငံမှာအမျိုးသမီးတယောက်ဟာမဲပေးခွင့်ရဖို့အတွက်ညှဉ်းပန်းနှိပ်စက်မှုတွေနဲ့ဖိနှိပ်မှုတွေကိုတွန်းလှန်တိုက်ပွဲဝင်နိုင်ခဲ့တယ်ဆိုတာ။ဆော်ဒီအာရေဗျားနိုင်ငံမှာအမျိုးသမီးတွေအိမ်တွင်းအကြမ်းဖက်မှုတွေကိုဘလို့တော်လှန်ခဲ့တယ်ဆိုတာနဲ့အတူလူတိုင်းလူတိုင်းဟာကိုယ့်ပတ်ဝန်းကျင်မှာနေတတူဝကြုံတွေ့နေကြရတဲ့တရားမမျှတမှုတွေကိုရင်ဆိုင်တွန်းလှန်ရတဲ့တတိခွန်အားအ ਨੇ ငယ်များလောက်နေပဲဖြစ်ဖြစ်ဒီလိုစွန့်ဆောင်နေကြသူတွေဖြစ်တဲ့ဆိုတာကိုသိရှိအောင်အမျိုးသမီးတတိရှင်စုချင်းမြင့်ခံရသူတွေကအလုပ်ပေးလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတကရောမစ်ရှဲအိုဘားမားကစုချင်းမြင့်တဲ့အခမ်းအနားတွင်ပြောဆိုသွားပါတယ
် While our circumstances may be differentAnd so many ways the solutions to our struggles are the same.
ကျမတို့အသီးသီးကြုံတွေ့နေကြရတဲ့အခြေအနေတွေကိုယ်လည်းကောင်းကိုယ်လည်းနိုင်တဲ့အခြေအနေမှာပဲကျမတို့ဆင်နွှဲနေတဲ့တိုက်ပွဲတွေရဲ့ရလဒ်တွေကတော့နေရာအတော်များများမှာအတူတူပါပဲဒီမျိုးသမီးတွေကသူတို့ရဲ့အတန်းတွေကိုလူတွေပုံမူသိလာအောင်လှုပ်ရှားဆောင်ရွက်ခဲ့ကြပါတယ်တခြားသူတွေကိုလည်းအပြောင်းအလဲတွေဖန်တီးနိုင်အောင်စွန့်ရည်မြင့်တင်မှုတွေလုပ်ပေးနေတာကိုကြည့်ရင်ကျမတို့အနေနဲ့လေဒီလိုလှုပ်ဆောင်နိုင်တဲ့စွမ်းအားနဲ့တာဝန်ဝတ္တရားတွေလူတိုင်းမှာရှိတယ်ဆိုတာကိုနားလည်ဖို့လိုအပ်ပါတယ်
။ဒီနေ့အမျိုးသမီးတတိရှင်စုချင်းမြင့်ခံရသူတွေအထက်မှာတော့တာဂျီကစ္စတန်နိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးနီကိုဘာဘိုနာဆာရိုဗာ၊ဆော်ဒီအာရေဗျနိုင်ငံကအိမ်တွင်းအကြမ်းဖက်မှုစန့်ကျင်ရေးတက်ကြွလှုပ်ရှားသူမဟာအယ်မူနီဖ်ဂျော်ဂျီယာနိုင်ငံကဘက်ပတစ်ဖုံးတော်ကြီးရူရှိဒန်ဂိုဆာရီစီကွာတာမာလာနိုင်ငံကဥပဒေပညာရှင်အိုင်ရစ်ရက်မင်ဘာရိုဆိုအဂွီလာဖီဂျီနိုင်ငံကရိုရှိကာဒေရိုမာလီနိုင်ငံကဖာတီမာထိုရီစတဲ့အမျိုးသမီးတွေပါဝင်ပါတယ်ဆုလက်ခံရရှိသူတွေအားလုံးရဲ့ကိုယ်စားဒီ2014ဆုရှင်တဦးဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံကဆရာဝန်နက်ဆရင်အိုယာခင်းကအခုလိုပြောသွားခဲ့ပါတယ
် The hope of the womanAround the world, one day would be materialized when they find themselves.
အမျိုးသမီးတယောက်မိခင်တယောက်ရဲ့တကယ်စစ်မှန်တဲ့အရေးပါမှုကိုနားလည်လက်ခံပြီးတော့မှန်ကန်တဲ့အသိအမှတ်ပြုမှုတွေရှိလာတဲ့ပတ်ဝန်းကျင်တစ်ခုကိုသူတို့ခံစားရတဲ့နေ့တစ်နေ့မှာတော့ကမ္ဘာတဝန်းကအမျိုးသမီးတွေရဲ့မျှော်လင့်ချက်တွေပြေဝလာမှာဖြစ်ပါတယ်
ကမ္ဘာတဝန်းရေးဆွဲတက်တိရှင်မျိုးသမီးတွေကိုပေးရတဲ့တည်ဆုကို2012ခုနှစ်တုန်းကမြန်မာနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူ88မျိုးဆက်နိုင်ငံရေးအကျဉ်းသားဟောင်းမက်စင်မာအောင်လဲလက်ခံရရှိခဲ့ပူပါတယ်သူတည်ဆုလက်ခံရရှိခဲ့တာနဲ့ပတ်သက်လို့ဆုလက်ခံရယူခဲ့တဲ့အချိန်ကမက်စင်မာအောင်က VOA ကိုအခုလိုပြောပြခဲ့ပါတယ်
အာသူတို့ပထမပရဒီထဲမှာကကျမကနိုင်ငံရေးအကျဉ်းသူဖြစ်နေ17နှစ်ကြာအကျဉ်းချခံခဲ့ရတယ်။နောက်ပြီးတော့ပြန်လွတ်လာတဲ့အခါကျတော့လေကျမနိုင်ငံရေးအလုပ်တွေကိုဆက်လုပ်နေတော့မယ်။နောက်ပြီးတော့ဒီမိုကရေစီညှင့်တင်ရေးတွေကိုဆက်လုပ်နေတော့မယ်။နောက်ပြီးတော့နိုင်ငံရေးမှာအမျိုးသမီးတွေရဲ့ပါဝင်လာတဲ့အခမ်းအနားညှင့်တင်ဖို့ပေါ့ဒါတွေလုပ်နေတယ်။ပြီးတော့အခုပချင်းပြည်နယ်နဲ့ပတ်သက်လို့ peace process နဲ့ပတ်သက်လို့တိုင်းရင်းသားတွေရဲ့အရေးငြိမ်းချမ်းရေးကိုလုပ်တဲ့အခါမှာဆောင်ရွက်တဲ့အခါမှာတခြားသောမိဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်ပြီးတော့ဒီငြိမ်းချမ်းရေးညှင့်တင်မှုကိုအမျိုးသမီးတယောက်အနေနဲ့ဆောင်ရွက်နေလို့သူတို့ပြောပါတယ်
အမေရိကန်နိုင်ငံသားဌာနကချီးမြှင့်တဲ့အမျိုးသမီးတတိရှင်စုဟာကမ္ဘာတဝန်းကြီးကြပ်ရေးတရားမျှတရေးလူအခွင့်အရေးကြားမှတန်းတူရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးလုပ်ငန်းတွေမှာစွန့်စွဲတမန်လှုပ်ရှားဆောင်ရွက်နေကြတဲ့အမျိုးသမီးတွေကိုနှစ်စဉ်ဂုဏ်ပြုပေးအပ်တဲ့ဆုဖြစ်ပါတယ်။ဒီနှစ်2014ခုနှစ်မှာတော့ကမ္ဘာတဝန်းကအမျိုးသမီးပေါင်း10ဦးလက်ခံရရှိခဲ့တာဖြစ်ပါတယ်ရှင်
။အမျိုးသမီးတတိရှင်စုအကြောင်းမက်ခင်ဗျူတို့ရဲ့တင်ပြချက်ဖြစ်ပါတယ်။မကြာခင် VOA ရဇက်တိုက်တင်ဆက်သွားမယ့်နိုင်ယူဝဲအချိန်တွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့အားကစားအပတ်စဉ်တွေကိုနားဆင်ရမှာပါခနာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ VOA ရဲ့ဗူဒူးနေ့ညပဲအစီအစဉ်တွေကိုည10နာရီဒီလိုင်းနူမီတာ24 kHz 1213ညလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9395တို့ကနေဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုနိုင်ဝဲအတွင်းနားဆင်ရမှာကမြန်မာမီဒီယာမြင်ကွင်းဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူအားကစားကဏ္ဍတင်ဆက်တဲ့ခါမှာတော့
တကယ်တကယ်ဟုတ်လားဟိုပေါ့အခုမန်စီတို့ Chelsea တို့ Arsenal တို့နဲ့မင်းကလူကြည့်ရင်
နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါမယ်အခုတော့မြန်မာမီဒီယာမြင်ကွင်းတင်ဆက်ပို့ပါရခင်ဗျာဒုတိယအကြိမ်မြောက်တိုင်းသားမီဒီယာညီလာခံသတင်းနဲ့အတူ MSF ရဲ့လှုပ်ဆောင်ချက်တွေဆိုင်းငံ့ခံရတဲ့အကြောင်းတွေနဲ့အခြားထူးခြားတဲ့အကြောင်းတွေကိုဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာနားဆင်ရပါမယ်မက်အင်ခိုင်ဦးရေးသားထားပြီးဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်
ဒီအချိန်တိုင်းသားမီဒီယာညီလာခံကိုမတ်လ4ရက်နေ့ကနေမတ်လ6ရက်နေ့ထိတောင်ကြီးမြို့မှာပြုလုပ်နေပြီးတိုင်းသားမီဒီယာညီလာခံကိုတိုင်းသားမီဒီယာအဖွဲ့အစည်း40ကျော်တက်ရောက်တယ်လို့သိရပါဗျ။ဒီတစ်ခေါက်ကျင်းပတာဟာဒုတိယအချိန်ဖြစ်တဲ့အတွက်အရင်ပထမအချိန်ကတည်းကပိုးပြီးတော့ချိတ်ဆက်လှုပ်ဆောင်လာနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းတိုင်းသားမီဒီယာညီလာခံကော်မတီအဖွဲ့ဝင်ကိုမင်းမင်းလက်ကဆိုပါတယ်။အရင်ပြပမှာသာကျင်းပခဲ့ရပြီးမနစ်တုန်းကတော့မော်လမြိုင်မြို့မှာပထမဦးဆုံးကျင်းပခဲ့ရတာဖြစ်ပါတယ်။ဒါအပြင်ဒီညီလာခံမှာတိုင်းရင်းသားမီဒီယာကွန်ရက်အဖွဲ့အစည်းတစ်ခုဖွဲ့စည်းသွားပြီးတော့တခြားသတင်းမီဒီယာကွန်ရက်တွေနဲ့ချိတ်ဆက်သွားမယ်လို့ကိုမင်းမင်းလက်က VOA ကိုအခုလိုပြောပြပါတယ်
။ Ethnic Media တွေတော့ဒီလန့်လိုအပ်ချက်ကပြီးလန့်သူရှိလိမ့်မယ်လို့ပြောဆို Ethnic Media တွေမှာဟောသူက local မှာ base လုပ်တယ်။ဆိုတော့ကကြတော့သူ့ရဲ့လိုအပ်ချက်တွေကခုနလူပညာပိုင်းတို့အကျဉ်းကိုကြည့်ကြည့်ပြီးပိုင်းတို့ဘာတို့ညာတို့သူ့လိုအပ်ချက်ကဒီရန်ကုန်မီဒီယာနဲ့မတူရတဲ့ရှိတဲ့ခါကျတော့သူ့လိုအပ်ချက်နဲ့သူအာတော်ရဲထွက်လာမှာပေါ့အဲ့ဒါလေးတွေလုံးဖြစ်မှာပေါ့နော် conference လုပ်ကြမှာပဲအာသူတို့အားနဲ့ကြားပါကြတယ်ထွက်လာမယ်ထွက်လာတော့ပေါ့ကမူတည်ပြီးတော့မှဘာတွေဆက်လုပ်လဲဆိုတာထွက်လာပေါ့ဟိုသူတို့တွေ့ပြီးသားလိုအပ်ချက်ရှိတဲ့ဟာတော့သူတို့ကိုဒီ network ကဟိုစီစီပြီးလုပ်ပြီးအာနိုင်မဲ့သူတို့လိုအပ်ချက်ဖြစ်တော့ညာလည်းဒီတိုင်းကလုံးလိုအပ်ချက်လူဖြစ်နေဟာကျတော့ဒီခုနကဟို network တို့ junior တို့နဲ့တွေ့ပြီးလုပ်တော့မှာပဲရမှာပေါ့။ဒါတော့တမန်တကယ်နဲ့သူတို့ဆွေးနွေးတဲ့ခါကျလို့ရှိရင်အဲ့ဒီဆွေးနွေးချက်ပေါ်မှာကလုံးချာရှိတဲ့အဲ့ဒီခုနက tax ထွက်လာမှာကို။အဲ tax ထွက်လာမှာဆိုတော့အဲ့ဒီ tax တွေကို categorize လုပ်မယ် categorize လုပ်ပြီးတော့မှခုနကဟို network တစ်ခုကိုချိတ်လို့မမိသေးရင်တော့မှ tax box လေးတစ်ခုဖွင့်မယ်။အဲ့ဒီ tax box ကနေပြီးတော့မှခုနကထွက်လာတဲ့အလုပ်တွေကိုသူတို့လုံးသွားကြမယ်ပေါ့။အဲ့ဒါလို့တော့မှန်လာတယ
်။သတင်းမီဒီယာတွေမှာနောက်ထပ်စိတ်ဝင်စားဖော်ပြနေတဲ့သတင်းတစ်ပုဒ်ကတော့ MSF လို့ခေါ်တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နေစီမထားဆရာဝန်များအဖွဲ့ကိုရခိုင်ပြည်နယ်မှာလုပ်ငန်းတွေရပ်နားဖို့ဆန္ဒပြတောင်းဆိုခဲ့ကြတဲ့အကြောင်းပါ2012ခုနှစ်အတွင်းရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခတ်ပြဿနာတွေကြောင့် MSF ကအကူအညီပေးခဲ့ပြီးနောက်ပိုင်းဘက်လိုက်တယ်ဆိုပြီးတော့ဒေသခံတချို့ရဲ့ဆွဆွဲချက်တွေကြောင့် MSF ကိုရခိုင်ပြည်နယ်အတွင်းကထွက်သွားဖို့အခုလိုဖိအားပေးခံရတာဖြစ်ပါတယ် MSF နဲ့ကျမရေးဝန်ကြီးဌာနတို့ကြားနားလည်မှုစာချုပ်လာဟာဇန်နဝါရီလမှာတက်တန်းကုန်တော့မှာဖြစ်တဲ့အတွက်အစိုးရကထွက်ခွာသွားခိုင်းတာဖြစ်တယ်ဆိုပြီးတော့ပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။အခုလို MSF လုပ်ငန်းတွေလုံးဝရပ်ဆိုင်းမယ်ဆိုပြီးတော့ထွက်ပေါ်လာတဲ့သတင်းနဲ့ပတ်သက်လို့ကျမရေးဝန်ကြီးဌာနကပြန်လည်ပြီးတော့ထုတ်ပြန်ခဲ့ရမှာ MSF အနေနဲ့ရခိုင်ပြည်နယ်အတွင်းလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေကရပ်ဆိုင်းထားမှာဖြစ်ပြီးတော့တခြားမြန်မာနိုင်ငံပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဆက်လက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့ထုတ်ပြန်ခဲ့ပါတယ်။နောက်ထပ်တင်ပြလိုတဲ့အကြောင်းအရာကတော့သတင်းမီဒီယာနယ်ပယ်အတွင်းလက်ရှိရေးသားဖော်ပြနေတဲ့သတင်းတွေနဲ့ပတ်သက်လို့အပတ်စဉ်တောက်ကြနေတဲ့ပြုလုပ်နေတဲ့ရန်ကုန်မြို့ကသတင်းစာပညာစကားပွဲနဲ့ပတ်သက်ပြီးတော့ပြောပြလိုပါတယ်။ဒီလိုသတင်းသမားတွေတွေ့ဆုံပြီးတော့သတင်းစာပညာစကားပွဲမှာပါဝင်တဲ့သတင်းတော်ကိုတန်းထိပ်ကအခုတစ်ပတ်ဆွေးနွေးတဲ့အကြောင်းအရာမှာသူမကြခင်တုန်းကရေးသားခဲ့တဲ့ခီးတဲ့တင်ကားကိုကုန်တင်ရင်ကနောက်ကနေဝင်ပြီးတော့တက်ရာကနေတက်မတော်သားအရာရှိငယ်တူတီးဆုံသွားတဲ့သတင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတဲ့အကြောင်း ပြောဆိုပါတယ်။အဲ့ဒီဆွေးနွေးပွဲကနေသတင်းသမားတွေရဲ့တာဝန်ယူမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးပြခဲ့တဲ့အကြောင်းကိုကိုတန်းထေးကအခုလိုရှင်းပြပါတယ်
။အဲကျွန်တော်တို့သတင်းသမားတွေစာနေပြီးတော့တောက်ကြနေတိုင်းမှာပြည်သူမြန်မာကျွန်တော်တို့ကိုယ်ရဲ့ရုံးမှာပေါ့ကျင်းပပိုင်းဆိုင်ရာပတ်သက်တာတွေဆွေးနွေးကြတယ်။မနေ့ကဆွေးနွေးပြတာကျွန်တော်ရေးထားတဲ့သတင်းတွေနဲ့ပတ်သက်လို့ဆွေးနွေးတယ်ကျွန်တော်ရေးတဲ့တင်တော့မှာအမှတေဆုံးသူကကာတိုင်မှုဖြစ်ပြီးတော့တေဆုံးတာအဲ့ဒါကိုကျွန်တော်ရေးတဲ့အခါမှာနေမီစကန်ကိုလှမ်းပြီးတယ်လှမ်းပြီးတော့အဲ့ရနေမီစကန်ဘူးကနေပြီးတော့ဖြေတာကတက်မတော်ရရှိပြီးတဲ့ဖြစ်တော့သူကလင်ပါကြီးနောက်ကနေတွေ့စီတဲ့အတွက်နောက်ကကုန်ကားတိုက်ပြီးတော့ဆုံးမသွားတယ်လို့ပြောတော့ကျွန်တော်အဲ့တိုင်းရေးလိုက်တယ်ရေးပြီးသွားတယ်ဆက်မင်းနောက်ကိုရောက်တယ်ဒါမှအတန်လွင့်လိုက်တယ်ဆိုပေမဲ့ပေါ့နော်ဒီလိုဆိုရင်မဟုတ်ဘူးနဲ့ပြန်ပြောစဉ်းစားရတယ်ပြန်တွေးတော့တယ်နောက်ဆိုလို့ရှိရင်ပေါ့ကောင်းအောင်ပေါ့ပေါ့ပြန်ပြီးတော့ရေးနိုင်မယ်ဆိုတဲ့အတွေ့အကြုံအများတန်းအဲ့လိုလုပ်တင်နေဆိုပြီးတော့ဆွေးနွေးကြတော့တက်ဆိုင်ရာအာဏာပိုင်ပေါ့နော်အရာရှိကပြောတဲ့အတိုင်းပဲကျွန်တော်ရေးတယ်သူတို့ကိုလည်းပြန်မေးနိုင်တယ်လို့ပြောတယ်ဆိုတော့ကျွန်တော်တို့မှမနေ့ကဘာတစ်ခုထပ်ပြီးတော့တောက်ကြနေရဆွေးနွေးပြလဲဆိုတော့အဲ့ဒီလိုမျိုးပေါ့ကိုရေးပြီးတဲ့တတိယငါရေးလို့လွတ်လိုက်တယ်ဆိုပေမဲ့ရေးခံတယ်ဒီတတိယငါပါတဲ့သူတယောက်ရဲ့တိခါပိုင်းဆိုင်ရာကိုလည်းထည့်ပြီးတော့စဉ်းစားရမယ်အဲငါတို့ကရေးတာဟိုပြတ်တောင်ရေးတယ်ဆိုပြီးတော့အဲ့လိုမျိုးသုံးလုံးနဲ့အဲ့လိုရေးတယ်ဆိုပြီးနဲ့တစ်ဖက်သားချင်းရေးခံတဲ့လူပေါ့ဒီတတိယငါပါသွားတဲ့သူရဲ့နာမည်ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်လားသူ့ရဲ့ကြံမဲ့ဟိုစွေမျိုးတိုင်းဝိုင်းညီမောင်နှမတွေရောသူတို့ကထိခိုက်မှုရှိနိုင်လားဆိုတာပါတတိယတားတဲ့လူကဘာပဲဖြစ်ဖြစ်တာဝန်ယူမှုအပိုင်းရှိတယ်လို့အဲ့လိုမျိုးသုံးသပ်ဆွေးနွေးကြပါတယ်ခင်ဗျာ
နောက်ဆုံးတင်ပြခြင်းနဲ့အကြောင်းကတော့အခုရပိုင်းသတင်းမီဒီယာတို့မှဖော်ပြခဲ့ကြတဲ့ရန်ကုန် Excel Tower မှာပြုလုပ်ကျင်းပခဲ့တဲ့အမျိုးသားအချင်းချင်းလက်ထက်တဲ့ဆယ်နှစ်ပြည့်မင်္ဂလာအထိမ်းမှတ်ပွဲဖြစ်ပါတယ်ဒါဟာအမျိုးသားချင်းချင်းလက်ထက်တဲ့အခမ်းအနားဖြစ်တဲ့အတွက်သတင်းဂျာနယ်တို့မှရေးသားဖော်ပြခဲ့ကြသလိုပရိသတ်အလွန်စိတ်ဝင်စားတဲ့သတင်းတစ်ပုဒ်လည်းဖြစ်ခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်တဲ့မှတ်ချက်တွေဝေဖန်ချက်တွေအများဆုံးသတင်းတစ်ပုဒ်ဖြစ်နေပါတယ်ဆိုတာကိုတင်ပြရင်းအခုဒီပတ်မြန်မာမီဒီယာနေဝင်ကိုညီကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာပါခင်ဗျာအခုတော့ဥကျော်ဆန်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံငြိမ်းချမ်းရေးဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးတကြီးကိစ္စတရက်ဟာစစ်တပ်အနေနဲ့အယက်သားကြီးစိုးမှုကိုလက်ခံရေးဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာသောမတ်စ်အိုဟေကင်တာနာကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအတွက်6နှစ်သက်တမ်းပြည့်သွားပြီဖြစ်တဲ့မစ္စတာကင်တာနာနဲ့ဦးကျော်ဆန်သားတို့ဆွေးနွေးထားတာကိုအခုနားဆင်နေပါပြီ
ပရိုဖက်ဆာကင်တာနာမြန်မာနိုင်ငံအတွက်လူခွင့်ရေးကိုယ်စားဖြစ်6နှစ်တာတာဝန်ထမ်းဆောင်ခဲ့တယ်ဘယ်လိုတိုးတက်မှုတွေမြင်ခဲ့ရသလဲဆိုတာလည်းပြောပါဦးခင်ဗျာ
My experience after 6 years with the mandate It's quite relevant in respect to
ကျွန်တော်ရဲ့6နှစ်တာဝန်သက်တမ်းဟာမြန်မာနိုင်ငံလူ့အခွင့်အရေးတိုးတက်လာမှုနဲ့အများကြီးဆက်စပ်မှုရှိပါတယ်အထူးသဖြင့်နိုင်ငံရေးကျင်းသားကိစ္စမှာပါစစ်ဆိုးရလက်ထက်ကဒီမိုကရေစီရဲ့လှုပ်ရှားသူတွေထောင်ထဲချပြီးအချင်းထောင်တဲ့ရောက်နေခဲ့တာပါအခုအခါအများအပြားလွတ်မြောက်လာကြပါပြီတိတ်အရေးကြီးတဲ့ကိစ္စပါကျွန်တော်ရဲ့တာဝန်ပေါင်းအတွင်းနောက်တိုးတက်မှုရခဲ့တဲ့ level တစ်ခုကတော့မီဒီယာကိစ္စဖြစ်ပါတယ်ကျွန်တော်ရဲ့တာဝန်သက်တမ်းအတွင်မီဒီယာအခြေအနေလဲအတော့ကိုပြောင်းလဲလာခဲ့ပါတယ်ဒါတွေဟာအရေးကြီးတဲ့အသွင်ကူးပြောင်းလာမှုတွေပ
ါတိုင်းသားဒေသတွေမှာဖြစ်တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ကတိုးတက်မှုတွေတွေ့မြင်ခဲ့ရပါခင်ဗျာ
Well there is a very important challenge in Myanmar who has been there since
ဒါဟာမြန်မာနိုင်ငံရဲ့ကာလတာရှည်တည်ရှိလာတဲ့အဓိကစိန်ခေါ်မှုတစ်ရပ်ပါမြန်မာနိုင်ငံဟာနှစ်ပေါင်းများစွာလက်နက်ကင်ပြည်ပခတွေဖြစ်ပွားလာတဲ့နိုင်ငံပါအားလုံးအတူတကွငြိမ်းချမ်းချမ်းနေထိုင်နိုင်အောင်ညှိနှိုင်းကြဖို့လိုအပ်ပါတယ်ဒီလိုညှိနှိုင်းနိုင်ကြမလားဆိုတာကြည့်ကြရမှာပါအစိုးရနဲ့ဒိုင်းနသအင်အားစုတွေအကြားတန်တရားတွေကလည်းအများကြီးရှိနေပါတယ်အရေးကြီးဆုံးကတော့စစ်တပ်ဟာအယက်သားအစိုးရနဲ့ဒီမိုကရေစီနီးလန်းတွေကိုဘယ်အတိုင်းအတာအထိကျိုးနွံလိုက်နာမလဲဆိုတာပဲဖြစ်ပါတယ်
ဆိုတော့အဓိကပြဿနာကစစ်တပ်ပဲလားခင်ဗျာတခြားပြဿနာတွေရော
I think that among many obstacles the how the army abide with this transition it is quite serious as an obstacle
ပြဿနာများစွာနဲ့စစ်တပ်ရဲ့အမိန့်နာခံမှုပြဿနာဟာဒီအသွင်ကူးပြောင်းရေးကာလမှာအရေးကြီးဆုံးပြဿနာလို့ထင်ပါတယ်ကျွန်တော်ပြီးခဲ့တဲ့တပတ်ကြော်ကြော်လောက်ကပဲကချင်ဌာနချုပ်လိုင်စာကိုရောက်ခဲ့ပါတယ်ငြိမ်းချမ်းရေးရဖို့အတွက်တိုင်းရင်းသားတွေနဲ့လှုပ်တဲ့အပြစ်ခတ်ရက်စဲရဲကိုစစ်တပ်လိုက်နာဖို့ လူသိရှင်ကြားပွန့်ပွန့်လင်းလင်းလေးစားလက်ခံဖို့ဘယ်လောက်အရေးကြီးတယ်ဆိုတာပို့သဘောပေါက်လာပါတယ်မြန်မာနိုင်ငံအနာဂတ်အတွက်မြန်မာနိုင်ငံအခြေအနေရှေ့ကိုရွေးနိုင်ဖို့အတွက်မရှိမဖြစ်လိုအပ်တယ်လို့ကျွန်တော်ယူဆပါတယ
်ဆိုတော့စစ်တပ်ကိုအယက်သားတွေရဲ့လက်အောက်ကိုရောက်လာဖို့စစ်တပ်ဟာအယက်သားတွေရဲ့ဩဇာအမိန့်အာဏာကိုနာခံလာဖို့အတွက်ရသားမြန်မာပြည်သူတွေနဲ့ဘာတွေလုပ်သင့်တယ်လို့ထင်ပါသလဲ
This is a process which will take time but what is needed this is my humble opinion is strong
အချိန်ယူရပါလိမ့်မယ်ကျွန်တော်ရဲ့ယူသားတဲ့အမြင်အတိုင်းပြောရရင်တော့အချက်သားတွေရဲ့ခိုင်မာပြတ်သားတဲ့စွမ်းဆောင်ချက်တွေလိုအပ်ပါတယ်ဒီအသွင်ကူးပြောင်းရေးကိုထိန်းကုပ်ဖို့အတွက်လူလူရေးရာကိစ္စတွေမှာအချက်သားတွေရဲ့အာသွန်ခွန်ဆိုင်တက်တက်ကြွကြွပါဝင်မှုအများကြီးလိုအပ်ပါတယ်မှန်ပါတယ်ရသားအဖွဲ့အစည်းတွေအတွက်အကန့်အသတ်တွေအစိုးရဘက်ကကန့်သတ်ထားတာတွေရှိနေတာတွေ့ရပါတယ်ကန့်သတ်ထားတဲ့ဥပဒေတွေလည်းရှိနေပါတယ်ဒါပေမဲ့ရသားအဖွဲ့အစည်းတွေဘာသာရေးဆိုင်ရာအတိုင်းအဝိုင်းစီးပွားရေးအတိုင်းအဝိုင်းတွေအနေနဲ့သူတို့အရေးကိစ္စတွေကိုသူတို့ဘာသာကင်တွယ်ဆောင်ရွက်နိုင်ကြဖို့လိုအပ်ပါတယ်ဒါဆိုရင်မြန်မာပြည်ဘယ်ဘက်ရွေ့မယ်ဆိုတာပြောနေစရာတော့မလိုပါဘူးစစ်တပ်ဟာသူတို့ရဲ့နေရာမှန်ဖြစ်တဲ့တန်းရစီတဖြည်းဖြည်းပြန်ရောက်သွားပါလိမ့်မယ်ဒါကျွန်တော်ယုံကြည်မှုပါပဲ
ဟုတ်ကဲ့တခြားနောက်ထပ်စင်ခေါ်မှုတွေလည်းပြောပါဦးခင်ဗျ I
think that there is an historical problem in Myanmar about how to
မြန်မာနိုင်ငံမှာတမိုင်းနဲ့ချီပြီးတည်ရှိလာတဲ့ပြဿနာတစ်ရပ်ကတော့တာမန်ပြည်သူတွေအောက်ခြေလူထုတွေကိုတပါးတည်းဆွဲခေါ်ရမယ်ဆိုတာဘယ်လိုဆက်သွယ်ပြောဆိုရမယ်ဆိုတဲ့ကိစ္စဖြစ်ပါတယ်စေစုရတွေဟာဒီကိစ္စမှာလုံးဝအတွေ့အကြုံမရှိခဲ့ပါဘူးအစဉ်တင်လည်းမရှိခဲ့ကြပါဘူးဒီသဘောထားကိုဒီအခြေအနေကိုအစိုးရစီမှာအခုထိကျွန်တော်တို့တွေမြင်နေရဆဲပါငြိမ်းချမ်းရေးသဘောတူညီမှုကိုလေးစားရမယ့်ကိစ္စလိုပဲလူမှုနဲ့ဆက်သွယ်ဆွေးနွေးဖို့ကိစ္စဆိုတာကိုလည်းနားလည်သဘောပေါက်ပြီးဆောင်ရွက်ဖို့လိုအပ်ပါတယ်တိုင်းရင်းသားဒေသတွေရဲ့အပြစ်ခတ်ရစဲရေးကိုလည်းအရက်သားတွေအောက်ခြေလူအဖွဲ့အစည်းတွေကစောင့်ကြည့်ထိန်းကုပ်ပေးရမှာဖြစ်ပါတယ်အခုတော့အဲ့ဒီလိုတာမန်လူလူရဲ့ရန်တရားတရက်ကိုကျွန်တော်တို့မတွေ့ရသေးပါဘူးဒါဟာတိတ်အရေးကြီးလိုအပ်နေတဲ့လူမှုပါဝင်ဆောင်ရွက်မှုဖြစ်ပါတယ
်နောက်ထပ်အရေးကြီးတဲ့စင်ခေါ်မှုတွေရှိလဲဆက်ပြောပါဦးမစ္စတာကန္ဒနာ
Analysis issue is a question of impunity
နောက်ပြဿနာတရက်ကတော့ impunity လို့ခေါ်တဲ့အပြစ်ကြမှာကိုကြောက်စရာမလိုပဲပြစ်မှုကျူးလွန်ခွင့်ရနေကြတဲ့ကိစ္စပါကျွန်တော်မြန်မာပြည်ဆိုင်ရာလူခွင့်ရထူးကိုယ်စားလှယ်အဖြစ်6နှစ်လုံးလုံးထမ်းဆောင်ခဲ့ပြီးတဲ့နောက်အခိုင်အမာယုံကြည်လက်ခံထားတာတခုရှိပါတယ်မြန်မာနိုင်ငံမှာလူတွေအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့ဖြစ်ရပ်တွေရက်ဆက်ကြမ်းကြုတ်မှုတွေအတွက်ဘယ်သူမှအရေးယူခဲ့တာမရှိသေးပါဘူးဒီလိုနှစ်ပေါင်းများစွာပြစ်ဒဏ်ကကင်းလွတ်ခွင့်ရနေကြတဲ့ကိစ္စကိုကင်တွယ်ဖြေရှင်းဖို့လိုအပ်တယ်ဆိုတာပဲဖြစ်ပါတယ်ဒါဟာတမိုင်းရဲ့လိုအပ်ချက်တစ်ရပ်ပါနောင်လာမယ့်မျိုးဆက်တွေအတွက်ရှေ့မျိုးဆက်တွေကလှုပ်ပေးရမယ့်ကိစ္စတစ်ရပ်ဖြစ်ပါတယ်ဒီမိုကရေစီကူးပြောင်းရေးအတွက်အထောက်အကူဖြစ်စေမယ့်ကိစ္စလည်းဖြစ်ပါတယ
်နောက်ဆုံးပေါ်ပေါက်လာတဲ့ကိစ္စတရားလို့ပြောရမယ်ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေအကြောင်းလည်းပြောပါအောင်ခင်ဗျာ
This is quite serious and quite
တိတ်အရေးကြီးပါတယ်တချိန်ကမြန်မာနိုင်ငံမှာလူအတိုင်းအဝိုင်းတွေအချင်းချင်းငြိမ်းငြိမ်းချမ်းချမ်းအတူနေထိုင်လာခဲ့ကြတဲ့နိုင်ငံတစ်ခုပါအဲ့ဒီအခြေအနေကိုပြန်သွားဖို့ဖြစ်နိုင်တယ်လို့ကျွန်တော်ယုံကြည်တယ်အခုတော့ဘာသာရေးအကြံဖတ်မှုအထူးသဖြင့်ရခိုင်ဘက်ကအခြေအနေဟာဆိုရင်လက်မခံနိုင်တဲ့အတိုင်းအတာရောက်လာခဲ့ပါပြီမြမဟာဗုဒ္ဓဘာသာနိုင်ငံမှာငြိမ်းချမ်းတဲ့နိုင်ငံမှာဒီအချက်လက်တွေ့ဖြစ်ထွန်းတာကိုကျွန်တော်တကယ်မြင်ချင်ပါတယ်ဘယ်လူအဖွဲ့အစည်းမဆိုသူတို့စံတာသူတို့သဘောထားကိုဖော်ထုတ်နိုင်ပါတယ်ဒါပေမဲ့ငြိမ်းချမ်းသောနီးလန့်နဲ့သာဖြစ်ရပါလိမ့်မယ်အစိုးရကလည်းဒါကိုနားလည်သဘောပေါက်ရပါလိမ့်မယ်2015မှာကျင်းပမဲ့ရွေးကောက်ပွဲဟာအသွင်ကူးပြောင်းရေးအတွက်အရေးကြီးပါတယ်ဘယ်လူအခြေအနေအောက်မှာဒီရွေးကောက်ပွဲကိုကျင်းပကြမလဲငြိမ်းချမ်းလွတ်လပ်တဲ့အခြေအနေအောက်မှာကျင်းပနိုင်ရေးဟာအရေးကြီးတဲ့စိန်ခေါ်မှုပ
ါဒီနေရာမှာရခိုင်ဗုဒ္ဓဘာသာတွေရဲ့စိုးရိမ်မှုကိုမစ္စတာကင်တနာဘလောက်နားလဲသဘောပေါက်ခဲ့ပါသလဲမွတ်စလင်တွေနေရာယူလာတဲ့အတွက်သူတို့ဒေသဆုံးရှုံးရမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်ဒါဟာဘာသာရေးမုန်တိမှုလူမျိုးရေးမုန်တိမှုမဟုတ်ဘူးလို့ဒေသကလူတွေကပြောနေကြတာပါမစ္စတာကင်တနာ
You're right I heard that myselfwhen I visited Rakhine state 1 week ago I
ခဏပြောတာမှန်ပါတယ်ပြီးခဲ့တဲ့တပတ်ကျော်ကကျွန်တော်ကိုယ်တိုင်ရခိုင်ကိုရောက်ခဲ့ပြီးဒီအခြေအနေကိုကိုယ်တိုင်မြင်တွေ့ခဲ့ရပါတယ်ရခိုင်တိုင်းရင်းသားတူးတက်ရေးပါတီ RNDP ကိုယ်စားလှယ်တွေနဲ့တစပွဲတည်းထိုင်ပြီးဆွေးနွေးခဲ့ပါတယ်ဒီအဖွဲ့ဟာအကြမ်းဖက်မှုကျူးလွန်တယ်လို့ဆွဆွဲခံရတဲ့အဖွဲ့ပါကျွန်တော်တို့နဲ့တွေ့ဆုံဖို့တို့လူချင်းတာကိုနားထောင်ဖို့ဆုံးဖြတ်ခဲ့တာပါ ဒီမှာခင်ဗျားပြောတာမှန်ပါတယ်သူတို့မျိုးကိုသူတို့ဆုံးရှုံးနေရတယ်သူတို့ပြစ်ပယ်ခံနေရတယ်စီးပွားရေးဆက်ပြီးတော့လုပ်ကင်မှုကိစ္စမှာအရင်အမြင့်ခွဲဝေခြင်းမှာလျှို့ရှုခံနေရတယ်လို့ဆိုကြပါတယ်ဒီကိစ္စတွေဟာတကယ်ကင်တွယ်ဖြည့်ရှင်းပေးရမယ့်ပြဿနာတွေဖြစ်ပါတယ်အဆိုအရနဲ့တကွရခိုင်လူအဖွဲ့အစည်းတွေမွတ်စလင်အတိုင်းဝိုင်းတွေပါဒီပြဿနာတွေကိုစတင်အလေးထားပြီးအကြမ်းဖက်ရေးကိုအလေးထားနေတာကိုပြောင်းလဲသွားအောင်ဆောင်ရွက်ရပါလိမ့်မယ်ရခိုင်လူအဖွဲ့အစည်းတွေအတွက်ဖွံ့ဖြိုးရေးအရင်းအမြစ်တွေကိုဘယ်လိုခွဲဝေပေးမလဲမြေယာအသုံးချမှုပြဿနာကိုဘယ်လိုဖြည့်ရှင်းပေးမလဲဆိုတာတွေကိုအပြုသဘောနဲ့အလေးထားကြရမှာဖြစ်ပါတယ်ရခိုင်ဒေသပြဿနာပြည်လဲရေးအတွက်စတင်ဆောင်ရွက်ရမယ့်ကိစ္စ starting point ဟာရခိုင်ဗုဒ္ဓဘာသာလူမှုအတိုင်းဝိုင်းကပြောချင်တာတွေသူတို့လိုချင်တာဖြစ်ချင်တာတွေကိုအလေးစိုက်နားထောင်ကြဖို့ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသူတို့ကလည်းဒီလိုအပ်ချက်တွေရဖို့အတွက်ဆိုပြီးအကြမ်းဖက်မှုကိုရပ်ဆိုင်းကြရပါလိမ့်မယ်။မြန်မာနိုင်ငံအနေနဲ့ရောနိုင်ငံတကာအတိုင်းဝိုင်းကပါအကြမ်းဖက်တာကိုလက်မခံပါဘူး
။ဆိုတော့အကြမ်းဖက်တယ်ဆိုတာဟာဗုဒ္ဓဘာသာဝင်တွေဘက်ကပဲအကြမ်းဖက်တယ်လို့များမစ္စတာကင်နနာဆိုလိုတာလားခင်ဗျာ
။ Of course when the violence starts all community suffers.
အကြမ်းဖက်မှုစဖြစ်ပြီဆိုရင်နှစ်ဖက်စလုံးကနစ်နာကြရတာပါရခိုင်ရဲဝန်ထမ်းတူဦးကိုမွတ်စလင်တွေဖမ်းသွားတဲ့အတွက်ဂယုဏတက်မိကြောင်းရခိုင်ရဲတပ်ဖွဲ့အကြီးအကဲကိုကျွန်တော်ပြောခဲ့ပါတယ်လူအခွင့်ရေးကိုယ်စားလှယ်တယောက်အနေနဲ့အကြမ်းဖက်မှုတန်ခံရတဲ့သူတွေအားလုံးအတွက်စာနာစိတ်ဖြစ်ရတာအမှန်ပါပဲဒါကို RNDB ကိုယ်စားလှယ်တွေနဲ့တွေ့ဆုံလာမှရောလူမှုအတိုင်းဝိုင်းတွေနဲ့တွေ့ဆုံတဲ့အခါတိုင်းမှာလည်းကျွန်တော်ပြောပါတယ
်ဒါနဲ့မစ္စတာကင်ဒနာမကြခင်မှာပဲထောက်နှစ်တာတာဝန်ထမ်းဆောင်မှုတက်တန်းကုံတော့မှာဖြစ်ပါတယ်မစ္စတာကနရာနေရာမှာလူစားထိုးမဲ့အစီအစဉ်ရှိပါတယ်လားခင်ဗျာကုလသမဂ္ဂ
Yes but there is a candidate to replace my man
ဟုတ်ပါတယ်ကျွန်တော်တာဝန်ကိုဆက်လက်ထမ်းဆောင်မှုအစားထိုးမဲ့ကိုယ်စားလှယ်လောင်းတစ်ယောက်ရှိနေပါတယ်ကျွန်တော်မေလမှာတက်တန်းစီပါမယ်နောက်ထပ်မတိုးတော့ပါဘူ
းမြန်မာနိုင်ငံကအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုဘယ်လိုဆုံးသက်လိုပါသလဲကုလသမဂ္ဂကိုယ်စားလှယ်မလိုတော့ပဲသူတို့ကြီးပဲမြန်မာနိုင်ငံလူ့အခွင့်အရေးကိစ္စကိုစောင့်ကြည့်တောင်းယူနိုင်မယ့်အခြေအနေရှိလို့ထင်ပါသလားခင်ဗျာ
I always encourage this quite new body
ကျွန်တော်ဒီကော်မရှင်ကိုအမြဲအားပေးပါတယ်သူတို့ဟာအရေးကြီးတဲ့လူ့အခွင့်အရေးပြဿနာတွေကိုကင်တွယ်ဖြေရှင်းလိုတဲ့စင်တာရှိပါတယ်အရေးကြီးတာကတော့သူတို့မှာလွတ်လပ်မှုရှိဖို့လိုပါတယ်အခုတော့သမရရဲ့အမိန့်အာဏာနဲ့ခန့်အပ်ထားတဲ့ကော်မရှင်ဖြစ်နေပါတယ်အစိုးရနဲ့ကင်းကင်းရှင်းရှင်းရှိပါမှလွတ်လွတ်လပ်လပ်လှုပ်ရှားဆောင်ရွက်နိုင်မှသူတို့ပြောတာကိုကဘာကပိုဂယူးဆိုင်နားထောင်မှာမီဒီယာရဲ့အလေးထားဖော်ပြမှုကိုရရှိနိုင်မှာဖြစ်ပါတယ်။မောင်တော်ဒူချီယာရန်ပြဿနာကိစ္စမျိုးကိုဒီကော်မရှင်ကဖော်ထုတ်ဖို့ဆိုတာဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့ဒီကော်မရှင်ပို့ပြီးတော့ခွန်အားရှိလောက်အောင်တည်ဆောက်ဖို့ကျွန်တော်အမြဲအားပေးနေပါတယ
်။ဟုတ်ကဲ့နောက်ဆုံးမိခင်နဲ့မိခွန်ကတော့အဲ့တော့မစ္စတာကင်ဒရာမြန်မာပြည်အတွက်တာဝန်ထမ်းဆောင်ခဲ့တာအလုံးကိုလွှမ်းခြုံကြည့်မယ်ဆိုရင်အောင်မြင်တယ်လို့ထင်ပါသလားခင်ဗျာ။
That's something that needs to be said by people like you from the media.
ဒါကတော့ခင်ဗျားတို့လူမီဒီယာသမားတွေကမြန်မာပြည်ထဲကလူတွေကပြောရမယ့်ကိစ္စပါ။ဒီ6နှစ်လုံးလုံးကျွန်တော်ဟာမြန်မာပြည်သူတွေရဲ့ဘဝအဆင်ပြေရေးကိုစောင့်ချလှုပ်ဆောင်ခဲ့တယ်ဆိုတော့အခိုင်အမာပြောရဲပါတယ်။ကျွန်တော်လူရဲ့ဘောနှစ်ထောင်အားရတယ်လို့ပြောတာတွေကြားရလို့လည်းဝမ်းသာပါတယ်။ပြည်သူတွေဟာသူတို့မကျေနပ်ချက်နာကြီးခံပြင်းချက်တွေကိုဖော်ထုတ်ခွင့်ရတယ်လို့ဆိုကြပါတယ
်ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသက်ချက်အပြီးမှာတော့ကိုရန်နိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်နိုင်ပါပြီ
ရောရှိမြတ်မြောင်းအင်္ဂလန်အမပေးဘောလုံးပွဲတွေကိုပရီးမီးယားလိဂ်အဖြစ်စတင်ခဲ့တဲ့1992-93ဘောလုံးရာသီကစပြီးတော့မန်ချက်စတာယူနိုက်တက်အသင်းဟာပရီးမီးယားလိဂ်ဖလားကို73ချိန်အမပေးချန်ပီယံဆုကိုအချိန်20ရပြီးတော့အင်္ဂလန်မှာအအောင်မြင်ဆုံးအသင်းဖြစ်တဲ့စံချိန်တင်ထားခဲ့တာပါဒါပေမဲ့မန်ချက်စတာယူနိုက်တက်ကိုအဲ့လိုအောင်မြင်မှုတွေယူပေးခဲ့တဲ့ဂန်ဝင်နီးပြကြီးဆာအဲလက်ဆာဂူဆန်မနစ်ကဘောလုံးရာသီအပြီးမှာအနားယူသွားခဲ့ပြီးတော့သူ့နေရာမှာအရင် Everton နီးပြ David Moyes နဲ့အစားထိုးခဲ့ပါတယ်ဒါပေမဲ့ Manchester United အသင်းအတွက်တော့ဒီနေ့ဘောလုံးရာသီဟာ Premier League ပြိုင်ပွဲသက်တမ်းတစ်လျှောက်အဆိုးဝါးဆုံးရာသီလို့တောင်ပြောရမှာဖြစ်ပါတယ်။ FA Plus တတိယအဆင့်မှာ Swansea နဲ့ Capital One Plus Semi-Final မှာ Sunderland တို့ကိုရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရသလို Premier League မှာလည်း28ပွဲအပြီးနံပါတ်9နေရာကိုရောက်နေပါတယ်။ဇယားထက်က Chelsea ထက် တပွဲရှော့ကန်ထားတယ်ဆိုပေမဲ့ဆက်ရှင်မပြတ်နေတာကြောင့်ချန်ပီယံပွဲကိုကာကွယ်ဖို့မဖြစ်နိုင်တော့ရုံနဲ့မဟုတ်ပဲနံပါတ်၄နေရာကအတင်းနဲ့လဲ၁၀မှတ်ကျော်ပြတ်နေတာကြောင့်လာမယ့်ဘောလုံးရာသီမှာချန်ပီယံစ်လိဂ်ဝင်ခွင့်ရဖို့ပါစိုးရင်စရာအခြေအနေဖြစ်လာနေပါတယ်အဲဒီလိုအချိန်မှာပဲတပူပေါ်နှစ်ပူဆင့်တယ်လို့ပြောမလားချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထဲမှာအားအနည်းဆုံးအသင်းတွေကတသင်းလို့ပြောရမယ်အိုလံပီယာကော့စ်ကိုဂရိစ်မြန်မာငကူကိုမရှိနဲ့ရှုံးခဲ့တာကြောင့်မန်ယူပရိသတ်တွေကြားမှာလည်းနီးပြနှုတ်ထွက်ပေးဖို့တောင်းဆိုတဲ့မချေနပ်တန်တွေကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့သလိုနီးပြဒေးဗစ်မွိုက်စ်လည်း PR တွေနဲ့အတော်လေးရင်ဆိုင်လာနေရပါတယ်နီဗာဟောင်းဖာဂူဆန်ပါဝင်တဲ့မန်ယူဒါရိုက်တာဘုတ်ဖွဲ့ဝင်တွေကြားမှာလဲဒေးဗစ်မွိုက်စ်ကိုဆက်ထားရေးမထားရေးဆိုတဲ့သဘောထားကွဲတဲ့အတန်တွေဟာအခုခါမှာပို့ပြီးတော့ကြားလာနေရပါတယ်ဖာဂူဆန်အားယူသွားခဲ့တဲ့ပြီးခဲ့တဲ့မေလာတုန်းကဖာဂူဆန်အားယူသွားခဲ့တာနဲ့ဒေးဗစ်မွိုက်စ်ကိုခန့်ခဲ့တာနဲ့ပတ်သက်ပြီးတော့ကွယ်လွန်သွားပြီဖြစ်တဲ့ဝိုင်းရအကစားကလောင်ရှင်ဆရာဦးဖေသိန်းရဲ့အမြင်ကိုဆက်သွယ်မေးမြန်းကြည့်ခဲ့ဦးပါတယ်ဒေးဗစ်မွိုက်စ်ကိုခန့်ခဲ့တာနဲ့ပတ်သက်ပြီးတော့ဒါဟာမန်ယူအတွက်မှန်ကန်တဲ့ရွေးချယ်မှုဟုတ်ရဲ့လားဆိုတဲ့အပေါ်မှာတော့ဆရာဦးဖေသိန်းပြောတာက
အချင်းကစကားပြောမှာပေါ့ဗျာကျွန်တော်ကတော့မိုင်းရက်စ်ကတည်ငြိမ်လာလို့ရှိတယ်အောင်မြင်မှုရရမယ်လေအတွေ့အကြုံကတော့အများကြီးလိုမှုနဲ့တူပဲတကယ်တကယ်ဟုတ်လားဟိုပေါ့အခုမန်စီတီတို့ချဲလ်စီတို့အာဆနယ်တို့နဲ့မနစ်ကလူဒီရင်နှစ်တွေကလူအချိန်နဲ့ရှိလာရင်သူရဲ့ဒီပရက်ရှာကိုသူခံနိုင်မှမလားဆိုလို့ဆိုတော့အချိန်မှပဲအဖြစ်ပေးလိမ့်မယ်ဗျအဲဗာတန်ဆိုတော့စုတ်တရဖို့တွေ့ဆိုရတာသူ့ဟိုပဲအမြင့်ဆုံးဘုံမန်းချက်ပဲမန်ယူမှာကစုတ်တမပြောနဲ့ဒုတိယရတော့ဆုံးရှုံးမှုရှာဆုံးမှုပဲလေအဲ့တော့အတွေ့အကြုံအောင်မြင်မှုအတွေ့အကြုံမရှိသေးတော့ပြောရတာတော့ခက်တော့ခက်တယ်ဒါပေမဲ့တော်တော်တော့လုံယူရလိမ့်မယ်လို့ကျွန်တော်ထင်တယ
်တကယ်လို့အန်ကဲအနေနဲ့သာဒီနေရာမှာရွေးချယ်ခွင့်ရမယ်ဆိုရင်ဘသူကိုအန်ကဲရွေးချယ်မလဲဘသူဖြစ်တဲ့နယ်လို့အမြင်ပါလဲ
ရွေးချယ်ရဆိုရင်တော့မော်ရီညိုတော့ဖြစ်များဖြစ်မှာဒါပေမဲ့မော်ရီညိုရဲ့စိတ်သက်ပိုင်ဆိုင်ရာလူဝချေရတော့ကျွန်တော်ထင်တယ်ပြည်နိုင်ကျွန်တော်လည်းအဲ့ဒါတော့မပြောရဘူးဗျာဘာလို့လဲတော့အဲ့ဒီဥသာတော့နည်းနည်းဓမ္မသိတဲ့ကြားကြပြောဘူးကတော်တော်လိပ်ဖြစ်တယ်လေ
ဟုတ်ကဲ့
ဘာလို့လဲဆိုရင်ညီပြညီအောင်မြင်မှုကြီးရရှင်းနိုင်တာဆိုရင်ဘလူးရှိမလဲဗျာဂျဲလ်ဘော့စ်ကြီးဟာမရှိမလဲဗျာလစ်ဘီလိုဟာမရှိမလဲဗျာဒီတော့ပဲရှိကြပဲဗျာကျွန်တော်သိမရှိတော့ကျွန်တော်တို့နေရဘယ်သူလက်ခံမှာဆိုဆိုကျွန်တော်မပြောရဘူးဘန်ဒက်စလီကညီပြတွေရဲ့အကြီးဆုံးကိုကျွန်တော်ကအလားကလော့တူအဲ့ဒါရဲ့ဒီဘလောက်ရှိရဆိုတော့ကျွန်တော်မသိဘူးညာချန်နယ်ဒီစီရီလူလာလီဂါတို့မှာတော့အောက်သမီးအစားဝင်မဲ့လူကျွန်တော်မမြင်မိဘူးဂွာဒီယိုလာတို့ဘာလို့ဆိုတဲ့ဥစ္စာလဲကျွန်တော်တင်ဂွာဒီယိုလာလူရှောက်လန်းရတဲ့လမ်းကပန်းကင်းတဲ့လမ်းကိုရှောက်ခဲ့ရတာ哦ဖာဂူဆန်တို့လူအတင်းတန်းကိုအောက်ချီရနေစပြီးချီရှောက်ခဲ့ရတယ်လို့ကျွန်တော်မထင်ဘူးလေမော်လင်ယူလည်းဒီချယ်ဆီမှာလာတာရီယယ်မှာသူရခဲ့တဲ့ဥစ္စာတွေကအတင်းကကောင်းဆုံးအနေထားမှာအသိရှိတာသူကဝင်ကင်လိုက်ရုံပဲဖောက်ဆန်86ခုကရောက်ပြီးတဲ့အခါကျတော့90အထိ4နှစ်လောက်တည်ဆောက်ရတယ်တည်ဆောက်ရတဲ့အတွေ့အကြုံရှိတဲ့နည်းပြကျွန်တော်တော့မမြင်ဘူးဘွန်တက်စီယာမှာရှိတော့မသိဘူးဒီ CDA နဲ့လာလီယာမှာတော့ကျွန်တော်မမြင်ဘူးဗျ
David Moyes မှာရောအဲ့လိုမျိုးမမြင်ဘူးလားဘာလို့လဲဆိုတော့တော်တော်များများက David Moyes ကဒီ Everton လို့အသင်းမျိုးကိုဒီရှိတဲ့ကစားသမားနဲ့အကောင်းဆုံးဖြစ်အောင်လုပ်ပြီးတော့သင်ကောင်းတသင်းဖြစ်အောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့ပြောတယ် Ferguson ကိုယ်တိုင်ကလည်းသူကိုယ်တိုင်ကရွေးချယ်ခဲ့တဲ့အကြံပြုခဲ့တဲ့လူဆိုတော့ David Moyes မှာရောအဲ့လိုမျိုးမရှိနိုင်ဘူးလား
ကိုယ်ကလည်းဟောပေါ့လည်းအလားရှိတဲ့အသင်းတစ်သင်းကိုစိတ်ကမ်းသင်းကြီးညီပါဖြစ်အောင်လုပ်ရတာတော့လုံးဝညာတဲ့လူတွေရှိတယ်ဗျဒီဆမ်အလကိုက်ဆိုဘာလို့လုတ်ခဲ့ဘူးလားပဲရက်ဒက်တို့ဘာလို့လုတ်ခဲ့ဘူးလားပဲဒါပေမဲ့ထိတ်တန်းရောက်လူအသင်းတစ်ခုထိတ်တန်းအသင်းဖြစ်လာအောင်လုပ်ဖို့ကြတဲ့အခါကျအဲ့ဒီအစ်စ်ကလေးကအင်တန်အရေးကြီးတယ်ဗျဟုတ်လားဟို average အသင်းကိုဟို better ဖြစ်အောင်လုပ်လို့ရတယ် better ကို best ဖြစ်အောင်လုပ်ဖို့ကြတဲ့အခါကျတော့ဘုရားချင်းရှိတယ်အဲ့ကမ်းလေဒီဆမ်အလာဂိုင်းဆိုတော့ဘောလ်တန်ကဘလောက်ကောင်းနေလဲဗျာ။နောက်အခုဟယ်ရက်ဒက်ဒီဆောက်လက်တန်ကပို့စ်မောက်ဒူဟောလားစပါးဆိုလို့ရှိရင်ပိန်ကြီးရလက်ထဲမှာအိုးရင်းခွေရင်းဖြစ်လို့ဆိုသူပြန်ပြီးလှုပ်လိုက်တယ်ကောင်းလာတယ်။ဒါပေမဲ့ထိတ်ဆုံးရအောင်လုပ်ဖို့ကြတဲ့ခါကျအဲ့ဒီချက်ကလေးကိုကြော်ရဥစ္စာဖြစ်တယ်ဗျာ။အဲ့တော့ဘွန်ရက်စ်ကဟောလားတာမန်အဆင့်နောက်ရှိတဲ့အသင်းတာမန်နဲ့နည်းနည်းပူတဲ့အသင်းကိုစိတ်တန်းအသင်းနဲ့သူကြီးရှင်းကိုရှိရှင်းနိုင်တာတော့မှန်တယ်။ဒါပေမဲ့စိတ်တန်းအသင်းကိုရောက်လို့အဆင့်ကနေပြီးတော့စိတ်တန်းအသင်းနံပါတ်1အသင်းကြီးအောင်လုပ်ဖို့ကြတဲ့ခါကျတော့အဲ့ဒါကျတော့အတွေ့အကြုံကသူ့ပါမရှိဘူး။ကျွန်တော်စောင့်ကြည့်ရမှာပဲဗျာ။ နောက်ဖောက်တန်းရွေးရဲဆိုတာလေအခုပြောနေတာကမွန်ဟက်စ်နဲ့ပတ်သက်ပြီးပြောလာရင်မွန်ဟက်စ်ကအလုတ်ကျိုးစားတယ်ဖာဂူဆန်လိုပဲအသေးစိတ်ဒါပေမဲ့အလုတ်ကျိုးစားရုံအသေးစိတ်ကြည့်ုံနဲ့မရဘူးလေအောင်မြင်မှုရရှိမှုဆိုတဲ့ဥစ္စာကဟိုဘောပါမီလို့ပြောတာဟုတ်အဲ့တော့ဖောက်စ်ကပါမီရှင်မွန်ဟက်စ်ကပါမီရှင်ဟုတ်လားမဟုတ်ဘူးလားဆိုတဲ့ဥစ္စာတော့အချိန်ကပဲအကြည့်ပေးမှာပဲ
ကလန်သွားပြီဖြစ်တဲ့ဝါရင်အာကစားကလောင်ရှင်တူလည်းဖြစ်မယူအမာခံပြိသက်တူလည်းဖြစ်တဲ့ဆရာဦးဖေသိမ်းပါဒေးဗစ်မွိုက်ဆာဖာဂူဆန်လိုအောင်မြင်မှုရအောင်လှုပ်ပေးနိုင်တဲ့ပါရမီရှင်ဟုတ်မဟုတ်ဆိုတာကတော့အချိန်ကအပြည့်ပေးမှာလို့ဆရာဦးဖေသိမ်းကဆိုပါတယ်ဖာဂူဆန်ပါဝင်ကျွမ်းကျင်သူတွေကလည်းအောင်မြင်မှုရဖို့အတွက်ချိန်ယူဖို့လိုတယ်ဆိုတာကိုလက်ခံထားကြပါတယ်အခုနောက်ဆုံးမှလည်းဖာဂူဆန်ကိုယ်တိုင်ကအချိန်ယူဖို့လိုတယ်ဆိုပြီးတော့ထပ်ပြောထားပါတယ်ဒါမဲ့လည်းအသင်းရဲ့အောင်မြင်မှုနဲ့ဘဏ္ဍာငွေကြေးဆိုင်ရာစီးပွားရေးအကျိုးမြတ်တွေခွဲခြားလို့မရနိုင်တော့အောင်ဒွန်တွဲလာနေတဲ့ကနေ့ခေတ်ကြီးစားဘောလုံးလောကမှာမယူအသင်းတာဝန်ရှိသူတွေအရင်လိုအချိန်ပေးနိုင်မလားဆိုတာနဲ့မယူပရိသတ်တွေကရောအောင်မြင်မှုရဖို့အတွက်ဘလောက်ထိစိတ်ရှည်တည်ခတ်နိုင်မလဲဆိုတာတွေကတော့ရှေ့လာမဲ့လတွေအတွင်းစိတ်ဝင်စားစရာကောင်းတဲ့ကိစ္စတွေဖြစ်နေတယ်ဆိုတာပြောကြရင်းနဲ့ပဲအခုသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာမနေ့ဖြန်မနေ့6နိုင်ရနေ9နိုင်အထိ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 32 39ရောကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့ညအတွက်သတင်းအကျဉ်းချုပ်ကိုဒေါခင်ဆိုးဝင်းကကြီးညာပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့ပြည်သူ့ဘဏ္ဍာငွေတွေကိုအလွဲသုံးစားလုတ်ခဲ့ကြတဲ့ယူကရိန်းနိုင်ငံသား18ယောက်ရဲ့ဥရောပတစ်ခွေမှာရှိတဲ့ဘဏ္ဍာငွေကြီးပိုင်ဆိုင်မှုတွေကိုချိတ်ပိတ်လိုက်တယ်လို့ EU ဥရောပသမ္မတကကြေညာလိုက်ပါတယ်။ EU ရဲ့ဥပဒေရေးရာဂျန်နယ်တစ်စောင်မထုတ်ဝေခင်မှာတော့အဲ့ဒီယူကရိန်းနိုင်ငံသားတွေရဲ့အမည်စင်းကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ EU နိုင်ငံညာရေးဝန်ကြီးတွေကတော့ဒီကနေ့အဲ့ဒီစင်းကိုအတည်ပြုခဲ့ကြပြီဖြစ်ပါတယ်။ဒါမှသာအလွဲသုံးစားလုပ်ထားသူတွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအလျင်စလိုထုတ်ယူဖို့အခွင့်အရေးမရအောင်စီရင်ကိုထိန်းသိမ်းထားတာဖြစ်တယ်လို့ဆိုပါတယ်။ဒီကြေညာချက်မှာတော့ဒီကြေညာချက်ကတော့သက်တမ်းတစ်နှစ်ရှိတယ်လို့ဆိုပါတယ်။ယူကရိန်းသမ္မတဟောင်းဗစ်တိုယာနူကိုဗစ်လည်းအဲ့ဒီ EU ဥရောပသမ္မတရဲ့စီရင်ထဲမှာပါဝင်နိုင်ပါတယ်။ EU 28နိုင်ငံမှာမပါဝင်တဲ့ဆွစ်ဇာလန်နဲ့လစ်စတင်းစတိုင်းတို့ကတော့မစ္စတာယာနူကိုဗစ်နဲ့တခြားယူကရိန်းတာဝန်ရှိပုဂ္ဂိုလ်19ဦးရဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်ထားပြီးဖြစ်ပါတယ်။အခုချိတ်ပိတ်ထားတဲ့ပိုင်ဆိုင်မှုတွေကိုယူကရိန်းအစိုးရအသစ်ကိုပြန်ပေးနိုင်လိမ့်မယ်လို့လည်း EU ဥရောပသမ္မတကမျှော်မှန်းထားပါတယ်။ဒီချိန်ထဲမှာပဲ EU ဥရောပသမ္မတအနေနဲ့ယူကရိန်းအစိုးရအသစ်အတွက်ချင်းငွေနဲ့ထောက်ပံ့ငွေစုစုပေါင်းဒေါ်လာတန်ပေါင်း1000ပဲကူညီဖို့သဘောတူထားပြီးဖြစ်ပါတယ်။ American သမ္မတ Barack Obama ကယူကရိန်းနိုင်ငံမှာဖြစ်ပေါ်နေတဲ့တင်းမာမှုအခြေအနေနဲ့ပတ်သက်ပြီးအင်္ဂါနေ့တုန်းကပြောကြရမှာတော့အချုပ်အချာအာဏာပိုင်ဆိုင်နဲ့လွတ်လပ်တဲ့ပြည်သူတွေဟာသူတို့ဘဝနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တွေကိုသူတို့ကိုယ်တိုင်ချပိုင်ခွင့်ရှိတဲ့နဲ့အခြေခံသဘောတရားအရယုံကြည်တဲ့အကြောင်းပြောဆိုလိုက်ပါတယ်။သမ္မတ Barack Obama ကကွန်ဂရက်စ်လွှတ်တော်ထံတင်သွင်းမဲ့2015ခုနှစ်အတွက်အစိုးရအဖွဲ့ဘဏ္ဍာငွေအသုံးချအစိုးပြုချက်ထဲမှာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုထောက်ကူပြုဖို့ဆိုတဲ့ခေါင်းစဉ်နဲ့အစိုးပြုရထားချက်လည်းပါဝင်ပါတယ်ရှင်။မြောက်ကိုရီးယားကရန်စတဲ့အနေနဲ့တာတိုဖြစ်မစ်ဆိုင်းတုံးလက်တွေစမ်းသပ်ခဲ့ပြီးတဲ့နောက်ပိုင်းတာဝေးဖြစ်ဒါမှမဟုတ်နျူကလ িয়ার လက်နဲ့စမ်းသပ်နိုင်ွယ်ရှိတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကဒီကနေ့သတိပေးလိုက်ပါတယ်။မြောက်ကိုရီးယားကတာဝေးဖြစ်ဒါမှမဟုတ်နျူကလ িয়ার လက်နဲ့စမ်းသပ်နိုင်ွယ်ရှိတယ်ဆိုတာကိုလှည့်လည်ရှုမှတ်ထားနိုင်ပေတောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကိုတက်လှမ်းထားတဲ့အကြောင်းကာကွယ်ရေးဝန်ကြီးကင်ကွမ်ဂျင်ကလွှတ်တော်ကော်မတီတက်ကိုပြင်တင်ပြလိုက်ပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့ကြာသပတေးနေ့ကအရှိပဲပြင်လဲပြင်းမှာတာရိုဖြစ်မစ်ဆိုင်းဒုံးလက်နဲ့ဆက်တခုနဲ့တခြားလက်နဲ့တွေကိုပြင်လွှတ်ခဲ့ပါတယ်။ဒီစမ်းသပ်မှုကအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလက်ချင်နာကိုတုံ့ပြန်တဲ့သဘောတရားတယ်လို့ယူဆရပါတယ်။တရုတ်ရဲ့စစ်အင်အားတိုးတက်လာတာကိုဒေသရင်းမှာစိုးရိမ်မကင်းဖြစ်နေကြတဲ့အချိန်မှာတရုတ်နိုင်ငံကကာကွယ်ရေးအသုံးစီနောက်ထပ်ကနန်းနှလုံးထပ်တိုးလိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။တရုတ်စစ်တပ်ကိုအစ်မြင့်နည်းပညာလက်နဲ့တွေတပ်ဆင်ဖို့နဲ့တပ်ဖွဲ့တွေခင့်မိရေးအတွက်ကာကွယ်ရေးအသုံးစီကို 12.2 ရာခိုင်နှုန်းတိုးမြှင့်တတ်မှတ်မှာဖြစ်တယ်လို့တရုတ်ဝန်ကြီးချုပ်လီကန်ကျင်းကပြောဆိုလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုဒေါခင်ဆိုးဝင်းကြေညာခဲ့တာပါခင်ဗျာ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူတွေပြပြီးအင်ဂျင်နီယာကတော့ Glenn von Kallio ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ
ဒီည VOA အစီအစဉ်လေးကိုလိုင်းနိုမီတာ24 25 32တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။သွားရရှင်လေးအားလုံးဘေးပြာဝေးကွာပြီးစိုးရိမ်စွာနဲ့စိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.